Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2016ခုနှစ်ဇွန်လ29ရက်ဗုဒ္ဓဘူးနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လင်းသွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
ကျမကတော့ဆုမြတ်မှုပါရှင် EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံခွဲထွက်မယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ် EU ခေါင်းဆောင်တွေနဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့တွေ့ဆုံခဲ့ကြပါတယ်တူရကီနိုင်ငံအစ္စတန်ဘူမြို့တော်ကအာတာတုတ်လေစိမ့်မှာအသေးခံဘုံးခွဲတိုက်ခိုက်မှုတွေကြောင့်အယောက်30တဲ့မင်းနဲ့သေဆုံးသွားပါတယ်ဒီလိုသတင်းတွေကိုကိုစောဝင်းနိုင်နဲ့တင်ပြပေးပါမယ်ရှင
်ကောင်းပါပြီရှင်မြန်မာနိုင်ငံမှာတော့သက်ဆိုင်သူအားလုံးပါဝင်မဲ့27ရာစုပင်လုံညီလာခံကြီးကိုဩဂုတ်လအတွင်းကျင်းပနိုင်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ပြီးစ조사နေချိန်မှာမြန်မာပြည်နယ်စပ်မှာပဋိပက္ခတိုက်ပွဲတွေဆက်ပြီးဖြစ်နေသေးပဲလို့လက်နက်ကိုင်တိုင်းသားခေါင်းဆောင်တဦးက VOA ကိုပြောပါတယ
်။ဒီဟူပရက်ဒီမှာလည်း25ရက်နေ့စဉ်လည်းဒီမြန်မာတပ်မတော်နဲ့ဖြစ်တာလည်းရှိတယ် RSSN နဲ့ဖြစ်တာလည်းရှိတယ်။အစိုးရတပ်က
ဒါကတော့ TNLD ခေါင်းဆောင်တဦးက VOA ကိုပြောသွားတာပါရှင်အပြည့်အစုံကိုတော့သတင်းအစီအစဉ်အပြည့်မှထုတ်လွှင့်ပေးမှာပါဒါအပြင် 7 day နေ့စဉ်သတင်းစာနဲ့မြန်မာစစ်တပ်တို့ကြားမှာအမှုကြေအေးလိုက်တဲ့အခြေအနေနောက်ဆုံးအကြောင်းကိုလည်းပြောပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပါအောင်ရှင
်EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံခွဲထွက်မယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ် EU ခေါင်းဆောင်တွေနဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့ဘယ်လ်ဂျီယံနိုင်ငံဘရဆဲလ်စ်မြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။နှစ်ရက်ကြာကျင်းပနေတဲ့ဥရောပကောင်စီထိပ်သီးစည်းဝေးပွဲမှာဗြိတိန်နိုင်ငံခွဲထွက်မယ်လုပ်ငန်းစဉ်တွေကိုအတိအကျဘယ်တော့စမှာလဲဆိုတဲ့မေးခွန်းတွေနဲ့ဝန်ကြီးချုပ်ကင်မရွန်ညှင်းဆိုင်နေရပါတယ်။ဗြိတိန်ရဲ့ရည်တည်မှုကိုမကြခင်မှာရှင်းရှင်းပြောစီခြင်းတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ဂျွန်ကာကဥရောပပါလီမန်အရေးပေါ်အစည်းအဝေးမှာပြောကြားခဲ့ပါတယ်ဒါပေမဲ့အဖွဲ့ဝင်စာချုပ်အပိုက်50ထဲမှာပါတဲ့အတိုင်းခွဲထွက်မဲ့တရားဝင်လုပ်ငန်းစဉ်တွေကိုဝင်ကြီးချုပ်တစ်ကပဲလောက်ရမှာဖြစ်တယ်လို့ဝင်ကြီးချုပ်ကင်မရွန်ကပြောထားပြီးဖြစ်တဲ့အတွက်စက်တင်ဘာလမတိုင်ခင်အထိဆက်လုပ်မယ့်အခြေအနေမှာမရှိပါဘူးအချိန်ကြာလေးစီးပွားရေးဆိုင်ရာထိခိုက်မှုတွေပိုများလေဖြစ်မယ်လို့ပြင်သစ်အပါအဝင်တခြား EU အဖွဲ့ဝင်တွေကစိုးရိမ်နေပါတယ်UK ခွဲထွက်မဲ့ကိစ္စကြောင့်ကမ္ဘာတဝန်းဈေးကွက်တွေမတိမငြိမ်ဖြစ်နေတဲ့အတွက်မရေရာတဲ့အခြေအနေတွေကိုအကြကြီးအချိန်ဆွဲထားလို့မရဘူးလို့ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကာကပြောခဲ့ပါတယ်။ဗြိတိန်နိုင်ငံထဲမှာလည်းအတိုက်ခံလေဘာပါတီဥက္ကဋ္ဌဂျယ်ရမီကော်ဘင်ဟာ EU ရဲကနေမထွက်အောင်လို့စီးပွားရေးလုပ်ငန်းတွေကိုအအောင်မြင်မြင်မလုပ်ပေးနိုင်ခဲ့ဘူးလို့ဆွဆွဲပြီးတော့လေဘာပါတီဝင်လွှတ်တော်အမတ်တွေကသူ့အပေါ်အယုံကြည်မရှိမဲခွဲဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့ Mr. Corbyn ကတော့ပါတီဥက္ကဋ္ဌအဖြစ်ကနေဆင်းပေးမှာမဟုတ်ဘူးလို့ပြောကြခဲ့ပါတယ်ရှင
်။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံခွဲထွက်ဖို့ဆုံးဖြတ်ပြီးနောက်နေ့ရက်စတိုက်ကမ္ဘာတဝန်းကအစုရှယ်ယာဈေးတွေတဟုန်တို့ထိုးကျခဲ့ပြီးတဲ့နောက်အင်္ဂါနေ့ကတော့အစုရှယ်ယာဈေးတွေနဲ့ရင်းနှံဈေးတွေအနည်းငယ်ပြန်တက်ခဲ့ပါတယ်။မဲခွဲပြီးနောက်ရက်အနည်းငယ်တွင်ကမ္ဘာတဝန်းအစုရှယ်ယာဈေးတွေကဆုံးရှုံးခဲ့တဲ့ပမာဏဟာအမေရိကန်ဒေါ်လာ1 trillion လောက်ရှိမယ်လို့သူတွေတီတွေကသုံးသပ်ကြပါတယ်။အစုရှယ်ယာဈေးတွေကျတဲ့အချိန်မှာအရေးစွန်ပြီးဝယ်ရမယ့်အရေးတဲ့ EU တွေကနှုတ်ထွက်လိုက်တာကြောင့်နောက်ဆက်တွဲဖြစ်ပေါ်လာမယ့်ဗြိတိန်ရဲ့စီးပွားရေးအခြေအနေကယင်းနှိမ့်ညွန်မှုသူတွေအတွက်စိုးရိမ်စရာပိုကောင်းနေတာဖြစ်ပါတယ်။အမေရိကန်အစုရှယ်ယာဈေးတွေအင်္ဂါနေ့မှာအနည်းငယ်ပြန်တက်ခဲ့သလိုလန်ဒန်မြို့က FTSE အစုရှယ်ယာဈေးဟာလည်း2.6%ခန့်နှုန်းပြန်တက်ခဲ့တယ်လို့ဆိုပါတယ်။
လီဗျားနိုင်ငံဘန်ဂါစီမြို့ကအမေရိကန်တန်ယုံမှာ2012ခုနှစ်တုန်းကအမေရိကန်၄ယောက်အကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခံခဲ့ရတဲ့ကိစ္စအပေါ် Republican တွေဥဆောင်တဲ့စုံစမ်းစစ်ဆေးမှုဟာအင်္ဂါနေ့တုန်းကပြီးဆုံးသွားပါပြီ။ Democratic Party အတွက်သမ္မတလောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့ Hillary Clinton နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူထားစဉ်2012 September 17ရက်နေ့တုန်းကဖြစ်ပွားခဲ့တဲ့တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အခုနောက်ဆုံးစုံစမ်းမှုထဲမှာနိုင်ငံခြားရေးဝန်ကြီးဟောင်းအပေါ်နောက်ထပ်အပြစ်တင်ဆွဆွဲထားတာမျိုးမပါဝင်ပါဘူး။အရင်လုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုတော်တော်များများနဲ့ကွဲလွဲနေတာမျိုးအခုစုံစမ်းမှုမှလည်းဘာဆိုဘာမှမတွေ့ရဘူးလို့မဲဆွယ်စည်းရုံးပွဲတစ်ခုမှာ Mrs. Clinton ကပြောကြားခဲ့ပါတယ်။အဲဒီတုန်းကအကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်နေစဉ်မှာ American စစ်တပ်ဘက်ကတုံ့ပြန်ဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့ Republican အများစုပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကပြောပါတယ်။သမ္မတ Barack Obama နဲ့ အဲ့ဒီအချိန်တုန်းကကာကွယ်ရေးဝန်ကြီးလီယွန်ပန်နက်တာတို့ကအမိန့်ပေးခဲ့ပေမဲ့ဘန်ဂါဇီမြို့စီကိုအမေရိကန်စစ်တပ်ကိုဆေးလွတ်ခြင်းမရှိဘူးလို့စုံစမ်းရေးအဖွဲ့ဥက္ကဋ္ဌအောက်လွှတ်တော်အမတ်ထရေးဂေါဒီကဆက်မျက်နှာရှေ့ရပါတဲ့စုံစမ်းမှုအစီရင်ခံစာထုတ်ပြန်ခြင်းမှာပြောကြားခဲ့ပါတယ
် No US military asset was ever deployed to Benghazi despite the order of the Secretary of Defense at 7 o'clock that night.
အဲ့ဒီညတော့ကာကွယ်ရေးဝန်ကြီးကအဲ့ဒီည9နာရီတုန်းကကာကွယ်ရေးဝန်ကြီးကအမိန့်ပေးခဲ့ပေမဲ့လည်းအမေရိကန်တပ်ကိုဘန်ဂါဇီကိုလုံးဝဆေးလွှတ်ခြင်းမရှိခဲ့ပါဘူး။အချိန်နဲ့တပြေးညီဘာဖြစ်နေလဲဆိုတာကိုအမေရိကန်အစိုးရကသိခဲ့ပေမဲ့ဒီတိုက်ခိုက်မှုတွေရောကျသွားတယ်လို့သူတို့ဘက်ကထင်တယ်လို့စုံစမ်းရေးအဖွဲ့ဥက္ကဋ္ဌကပြောကြားခဲ့တာပါ။နှစ်နှစ်ကြာဒေါ်လာ9သန်းကုန်ကျတဲ့စုံစမ်းမှုတွေလုပ်ပြီးတော့ဒီအစီရင်ခံစာကိုထုတ်ပြန်တာဖြစ်ပါတယ်။လီဗျားမှာဘာဖြစ်နေလဲဆိုတာနဲ့ပတ်သက်တဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေကိုစစ်တပ်ကမရခဲ့သလိုတုံ့ပြန်ဆောင်ရွက်နိုင်ဖို့အရင်အမြင်လည်းမရှိခဲ့ဘူးလို့စစ်တပ်အကြီးအကဲတွေကထပ်တလဲလဲပြောကြားခဲ့ကြတာပါဘန်ဂါဇီမြို့ကတန်ယုံတိုက်ခိုက်ခံရတာကိုသင်ခန်းစာယူပြီးတော့တုံ့ပြန်ဆောင်ရွက်မှုဘိုင်းမှာခိုင်မာတဲ့တိုးတက်မှုတွေရှိအောင်လို့အပြောင်းလဲတွေကိုလုပ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကအစီရင်ခံစာထွက်လာပြီးအင်္ဂါနေ့မှပြောကြားခဲ့ပါတယ်ရှင်
တူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့အတတုတ်လေစိတ်မှာအသေးခံတပ်ခိုက်သမား3ဦးကအင်္ဂါနေ့နောက်ပိုင်းကဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်30ဦးတဲ့မနေ့သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရသွားတယ်လို့အစ္စတန်ဘူအုပ်ချုပ်ရေးမှူးဗာစစ်ဆာဟင်းကပြောပါတယ်ပောက်ကွဲမှုတစ်ခုကတော့နိုင်ငံတကာလေကြောင်းလိုင်းဆိုက်ရောက်ဂိတ်အဝင်ဝနားမှာဖြစ်သွားခဲ့တာလို့အစိုးရပိုင်းရုပ်သံသတင်းတွေမှာဖော်ပြထားပါတယ် Kalashnikov မောင်းပြန် rifle နဲ့ပစ်ခတ်နေတဲ့အကြမ်းဖက်တက်ခိုင်တမတူအူကိုရတက်ဖွဲ့ကပြစ်တက်လိုက်တယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်။လေစိအင်းကြီးကလမ်းပေါ်မှာပန်ရှင်မဲ့အဲ့ဒီတင်တဲ့တလဲရဲ့ပုံကိုနောက်ပိုင်းပြသတဲ့ဗီဒီယိုတွေထဲမှာတွေ့မြင်ကြရပါတယ်။အဲ့ဒီတက်ခိုင်မှုကိုဘသူပြုလုပ်တယ်ဆိုတဲ့ထုတ်ဖော်ပြောဆိုသူတော့ထွက်မလာသေးပါဘူး။ပောက်ကွဲမှုအသေးလေးနှစ်ခုဖြစ်ပြီးတဲ့နောက်ကြီးမားတဲ့ပောက်ကွဲမှုကြီးဖြစ်သွားခဲ့တာလို့မျက်မြင်သက်သေတူအူကလည်း VOA တူရကီဌာနကိုပြောကြားခဲ့ပါတယ
်။UAV ရခိုင်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒုနီမနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။ American အစိုးရကအခုသတင်းပတ်ထဲမှာထုတ်ပြန်ဖို့ရှိနေတဲ့လူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံကို Tier 2အုပ်စုရဲ့စောင့်ကြည့်ရမယ့်နိုင်ငံစည်းရင်းကနေပြီးတော့လူကုန်ကူးမှုတိုက်ဖျက်ရေးပြက်ကွက်တဲ့အစိုးဆုံးအဆင့် Tier 3အုပ်စုတွေကိုထည့်သွင်းထားတယ်ဆိုတာနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကစိတ်ပျက်ကြောင်းတုံ့ပြန်လိုက်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးမှအမေရိကန်အပါအဝင်နိုင်ငံတကာနဲ့ပါမြန်မာနိုင်ငံကပူးပေါင်းဆောင်ရွက်နေရတာနဲ့အခုလိုမျိုးအစိုးဆုံးအဆင့်မှာထည့်သွင်းသတ်မှတ်မှာကိုလက်မခံနိုင်ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြင့်တဲ့အထွေထွေဦးအောင်လင်းက VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယား၊အီရန်၊ဆီးရီးယားနိုင်ငံတွေနဲ့အတူလူကုန်ကူးမှုပြဿနာအစိုးဆုံးရှိနေတဲ့နိုင်ငံစည်းရင်းမှာမြန်မာနိုင်ငံကိုထည့်သွင်းမယ်ဆိုရင်မှားယွင်းတဲ့လုပ်ရပ်ဖြစ်တယ်လို့ပြောပါတယ်။အမေရိကန်အစိုးရရဲ့လူကုန်ကူးမှုအစီရင်ခံစာကိုကြာသာရင်းနေမှာထုတ်ပြန်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကလေးစစ်သားအုံပြုမှုအာဓမ္မလုံအပေးခိုင်းစေမှုတွေကြာစင်းရေးကိုပို့ပြီးတော့လှုပ်ဆောင်ဖို့လိုအပ်နေတဲ့အတွက်အစိုးဆုံးအဆင့် Tier 3အုပ်စုတွေကိုထည့်သွင်းတာဖြစ်တယ်လို့ဝါရှင်တန်နဲ့ဘန်ကောက်မြို့တွေမှာရှိတဲ့အမည်မဖော်တဲ့အမေရိကန်တာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးတော့ Reuters သတင်း Agency ကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုလေ့လာပြီးကုလသမဂ္ဂအထွေထွေညီလာခံမှတင်ပြဖို့အတွက်သတင်းအချက်အလက်စုဆောင်မှုရောက်ရှိနေတဲ့လူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာမနေ့ကနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ယုံဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနဲ့တခြားဝန်ကြီးဌာနနှစ်ခုတို့ကိုတွားရောက်ပြီးဝန်ကြီးဌာနတွေရဲ့လုပ်ငန်းစဉ်တွေကိုလေ့လာခဲ့ပါတယ်။နေဆက်ရေးရာဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နဲ့တွေ့ဆုံစဉ်မှာတော့နေဆက်ဒေသတွေကမွေးစည်းဝါတိုက်ဖျက်ရေးလုပ်ငန်းစဉ်တွေကြောင်းဆွေးနွေးခဲ့သလိုအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအာဝန်ကြီးနဲ့တွေ့ဆုံတဲ့အခါမှာတော့ရက်တရာစီမံချက်ဖြစ်တဲ့ရခိုင်ပြည်နယ်အတွင်းနိုင်ငံသားစစ်စီလုံငန်းအပါအဝင်အလုပ်သမားအရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တယ်လို့ဆိုပါတယ် Direct from Washington The
Voice of America VOA ဒါကတော့ဗုဒ္ဓဖူးနေ့နေနဲ့ခင်းတဲ့အစီအစဉ်ကိုမဆုမြတ်မုံနဲ့ကိုစော်ဝင်းလိုင်းတို့ကပြပြသွားတာပါရှင်အခုတော့နိုင်ငံတကာ
ထိတ်တန့်ရောက်နေတဲ့သတင်းလွှာတစ်ပုဒ်ကိုအရင်ဆုံးပြောပြမှာပါ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံထွက်သွားရင်ဖြစ်လာနိုင်တဲ့အကျိုးဆက်တွေကို Belgian နိုင်ငံ Brussels မြို့တော်မှာနှစ်ရက်ကြာကျင်းပနေတဲ့ EU ခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲမှာဆွေးနွေးနေကြပါတယ်ဗြိတိန်နိုင်ငံထွက်ဖို့ဆုံးဖြတ်ပြီးတဲ့နောက်ဖြစ်ပေါ်နေတဲ့နိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကိုအမြန်ဆုံးဖြေရှင်းနိုင်ရေးအတွက် EU တွေကနေထွက်ဖို့တရားဝင်လုပ်ငန်းစဉ်တွေစတင်ဖို့ဗြိတိန်အပေါ်ဖိအားပေးမှုတွေလည်းရှိနေတာပါအသေးစိတ်ကိုတော့မဆုမျက်မုံကပဲဆက်ပြီးပြောပြမှာပါရှင
်ဗြိတိန်နိုင်ငံက EU ဥရောပသမဂ္ဂတွေကနေခွဲထွက်မယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက် EU ရုံးချုပ်ရှိရာ Belgium နိုင်ငံ Brussels မြို့တော်မှာအင်္ဂါနေ့တုန်းကဒီကိစ္စကိုပထမဆုံးအကြိမ်ဆွေးနွေးပြောဆိုခဲ့ကြပါတယ်အင်္ဂါနေ့ဗုဒ္ဓဟူးနေ့ရက်ကျင်းပနေတဲ့ဥရောပကောင်စီထိပ်သီးစည်းဝေးပွဲမှာလက်ရှိအဖွဲ့ဝင်28နိုင်ငံရှိနေတဲ့ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံထွက်သွားပြီးရင်ဘယ်လိုအကျိုးဆက်တွေရှိလာမလဲဆိုတာကို EU ခေါင်းဆောင်တွေဆွေးနွေးနေကြပါတယ်ဒီထိပ်သီးစည်းဝေးပွဲမှာမရေရာမှုတွေစိုးရိမ်မှုတွေကိုခန်းစားနေရတယ်လို့ဥရောပပါလီမန်ဥက္ကဋ္ဌမာတင်ရှွတ်စ်ကသတင်းတောက်တွေကိုအင်္ဂါနေ့ကအခုလိုပြောကြားခဲ့ပါတယ်
။ Am das Präsident hier im Haus des Europäischen Rates eine Atmosphäre erlebt wie die
ဒီနေ့နေ့လယ်ပိုင်းမှာကျွန်တော်ခန်းစားရတဲ့အတွေ့အကြုံမျိုးကျွန်တော်တာဝန်ဆယူခဲ့တဲ့အချိန်တွေကတခါမှမကြုံဘူးပါဘူး။ဥရောပကောင်စီမှာဒီနေ့ကျွန်တော်ကြုံရတဲ့အနေအထားမျိုးကကျွန်တော်တက်ဖူးတဲ့အရင်ကောင်စီအစည်းအဝေးတွေနဲ့တော်တော်ကိုကြွားပါတယ်။ဒါမဲ့သတင်းပတ်တွေလတွေမှာရှေ့ကိုဘလို့ဆက်ပြီးတော့တွားကြမလဲဆိုတဲ့စိုးရိမ်မှုတွေကိုလည်းခံစားရပါတယ်။အဖွဲ့ဝင်28နိုင်ငံပဲကြံတော့မဲ့ EU ဥရောပတမက္ခရဲ့အနာဂတ်နဲ့ပတ်သက်လို့အခြေခံကြတဲ့ဆွေးနွေးမှုတွေလုပ်ဖို့လိုတယ်ဆိုတဲ့အမြင်တွေလည်းရှိနေကြပါတယ်
။ EU သမိုင်းမှာတခါမှမကြုံဘူးတဲ့အဖွဲ့ဝင်နိုင်ငံတစ်ခုကခွဲထွက်မယ်ဆိုတဲ့ကိစ္စက EU အဖွဲ့ဝင်တွေကြားမှာတော်တော်လေးကြက်ရက်ရိုက်စရာဖြစ်နေတာပါ။ဥရောပသမဂ္ဂဥက္ကဋ္ဌဒေါ်နယ်ထရပ်စ်ကလည်းဗုဒ္ဓဟူးနေ့ကျရင်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်မပါဘဲကျန်တဲ့အဖွဲ့ဝင်28နိုင်ငံနဲ့ဗြိတိန်ခွဲထွက်မဲ့ကိစ္စကိုဆွေးနွေးမယ်လို့ပြောကြားခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတစ်ခုရော့သွားပြီးပြုပြင်ပြောင်းလဲဖို့လိုတဲ့ကိစ္စတွေကိုစတင်ဆွေးနွေးဖို့လိုအပ်နေပြီလို့မစ္စတာထရပ်စ်ကဆိုခဲ့ပါတယ်။ EU ထဲမှာဆက်ရှိနေရေးကိုလိုလားတဲ့ဗြိတိန်ဝန်ကြီးချုပ်ကခွဲထွက်ရေးကိစ္စတွေကိုသူ့နေရာမှာဆက်ခံမဲ့ဝန်ကြီးချုပ်တင်တဲ့အစိုးရတက်ကဆက်လုပ်ရမှာဖြစ်တယ်လို့ပြောကြားထားပါတယ်။ဒါကြောင့်ဝန်ကြီးချုပ်တက်လာဖို့များတဲ့စက်တင်ဘာလမတိုင်ခင် EU ရဲကနေခွဲထွက်ရေးတရားဝင်လုပ်ငန်းစဉ်တွေကိုဗြိတိန်ဘက်ကစမဲ့ပုံမပေါ်ပါဘူးဒီလိုအခြေအနေမှာ EU ခေါင်းဆောင်တွေဘက်ကတော့အဖွဲ့ဝင်စာချုပ်အပိုက်ခွဲ50မှာပါတဲ့အတိုင်းအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်မယ်ဆိုတဲ့တရားဝင်အကြောင်းကြားမှုကိုလုပ်ဖို့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကိုပြောကြားခဲ့ကြပါတယ
် I prefer and we all prefer that the United Kingdom state as a full-fledged member of the European Union but
ကျွန်တော်ပါဝင်အားလုံးက UK ကို EU ထဲမှာဒင်းပြေအဖွဲ့ဝင်ဖြစ်ဆက်ပြီးတော့ရှိနေစေချင်တာပေါ့ဗျာဒါပေမဲ့ဒီမိုကရေစီနှီးကြအများဆုံးဖြတ်တဲ့သဘောအတိုင်းဆိုတော့ဘာမှပြောလို့မရပါဘူးကျွန်တော်တို့ဘက်ကတော့တိတ်အကြကြီးမစောင့်နေပါဘူးဈေးကွက်တွေကမောက်ကမောက်ဖြစ်နေတယ်အင်အားကြီး G7 နိုင်ငံတစ်ခုရဲ့စီးပွားရေးကြံ့ခိုင်မှုအဆင့်ကိုအကျွေးအဆင့်တက်မှတ်တဲ့ agency တွေဘက်ကအဆင့်လျှော့ချခဲ့ကြတယ်ဒါတွေကိုကြည့်ရင်ညှိနှိုင်းမှုတွေစဖို့တဲ့အကြကြီးမစောင့်တင်ပါဘူ
းဗြိတိန်ခွဲထွက်မဲ့အကြောင်း EU ခေါင်းဆောင်တွေကိုရှင်းပြနေရတဲ့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ဗြိတိန်နိုင်ငံခွဲထွက်ရေးလုပ်ငန်းစဉ်တွေကိုအထူးရောက်ဆုံးဖြစ်အောင်လုပ်ဖို့မျှော်လင့်တယ်လို့ဥရောပကောင်စီထိပ်သီးစည်းဝေးပွဲမစခင်မှာပြောကြားခဲ့ပါတယ်တချိန်တည်းမှာပဲဗြိတိန်အနေနဲ့ EU ကိုကြောမခိုင်းလိုက်သင့်ဘူးလို့ဆိုပါတယ
် While we're leaving the European Union we mustn't be turning our backs on EuropeThese countries are our neighbors, our friends, our allies, our partners.
ဥရောပသမဂ္ဂတွေကနေထွက်လို့ဥရောပကိုကျွန်တော်တို့ကြောက်ခန့်လိုက်လို့မရပါဘူး။ဒီနိုင်ငံတွေကကျွန်တော်တို့ရဲ့အိမ်နီးချင်း၊မိတ်ဆွေ၊မဟာမိတ်၊မိဖက်နိုင်ငံတွေဖြစ်ပါတယ်။ကုန်သွယ်ရေး၊ပူးပေါင်းဆောင်ရွက်ရေးနဲ့လုံခြုံရေးကိစ္စတွေမှာအတက်နိုင်ဆုံးနီးနီးကပ်ကပ်ဆက်ဆံဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်သိကိုမျှော်လင့်ပါတယ်။ဒီလိုလှုပ်ချင်းဖြင့်ကျွန်တော်တို့အတွက်အကျိုးရှိတယ်လို့သူတို့အတွက်လည်းအကျိုးရှိပါတယ်။
အင်္ဂါနေ့အစောပိုင်းကတော့ဥရောပပါလီမန်မှာဗြိတိန်ခွဲထွက်မဲ့ကိစ္စတွေကိုအခြေအတင်ဆွေးနွေးမှုတွေရှိခဲ့ပါတယ်။အပြန်အလှန်ဆွေးနွေးမှုတွေအတွင်းဗြိတိန်နိုင်ငံကခွဲထွက်သွားမဲ့အပေါ်မကျေနပ်မှုတွေမယုံကြည်မှုတွေရှိနေကြတယ်ဆိုတာပေါ်လွင်ပါတယ်။ဒီလိုအခြေအနေတွေကြားမှာပဲဆန္ဒခံယူပွဲဆုံးဖြတ်ချက်ကြောင့်ဗြိတိန်နိုင်ငံ EU ရဲကနေခွဲထွက်မှာကိုကန့်ကွက်တဲ့သူထောင်နေချီဟာလန်ဒန်မြို့လယ်က Trafalgar Square ရင်မြင်နဲ့ပါလီမန်အဆောက်အဦရှေ့တွေမှာအင်္ဂါနေ့တုန်းကဆန္ဒပြခဲ့ကြပါတယ်။နိုင်ငံကငွေကြေးဈေးကွက်တွေမှာတော့အစုရှယ်ယာဈေးတွေအင်္ဂါနေ့ကအနည်းငယ်ပြန်တက်ခဲ့သလိုစတာလင်ပေါင်ဈေးဟာလည်းဓာတ်သမ၄ရာခိုင်နှုန်းလောက်တက်ခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နေရာမှာဆက်ခံမဲ့သူရွေးချယ်မှုတွေကိုတော့ဇူလ29ရက်ဗုဒ္ဓဟူးနေ့မှာစတင်မှာဖြစ်ပြီးတော့စက်တင်ဘာလ9ရက်နောက်ဆုံးထားရွေးချယ်ကြေညာနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်။
မဆုမျက်မှောင်ပြပြသွားတာပါမကြာခင်မှာတော့မြန်မာနိုင်ငံမှာလူကုန်ကူးမှုရှိနေတဲ့အခြေအနေအကြောင်းတင်ပြဖို့ရှိပါတယ်တတိုင်းပြည်လုံးအတိုင်းအတာအဖြစ်ခက်ရက်စဲနိုင်ပြီးခိုင်မာတဲ့ငြိမ်းချမ်းရေးရနိုင်ဖို့အတွက် NLD အစိုးရကဆွေးနွေးဆောင်ရွက်နေတယ်ဆိုပေမဲ့တစ်ဖက်မှာတက်မတော်ရဲ့လက်ရှိသဘောထားမပြောင်းလဲဘူးဆိုရင်တော့ငြိမ်းချမ်းရေးဟာအလန်းကွာဝေးနေအောင်မှဖြစ်တယ်လို့လက်နက်ကင်တိုင်းသားခေါင်းဆောင်တချို့ကပြောဆိုလိုက်ပါတယ်။ကိုညံဝင်းအောင်ကအသေးစိတ်ကိုဆက်ပြီးပြောပြမှာပါရှင
်။နေပြည်တော်မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတာဝန်ရှိသူတွေနဲ့ NCA အပြည့်အရေးစာချုပ်မှာလက်မှတ်ထိုးထားကြတဲ့တိုင်းသားခေါင်းဆောင်တွေကြားမနေ့အင်္ဂါနေ့မှာငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးပွဲတွေလုပ်နေတဲ့ဒီရပိုင်းတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာTNLA တအောင်ပလောင်တပ်ဖွဲ့တွေနဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ပွားနေသလိုနမ်မတူမြို့နယ်ထဲမှာလည်း RCSSSA ရှမ်းလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တွေဇွန်လ28ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA တပ်ဖွဲ့ပြောခွင့်ရသူတားအိုက်ကျော်ကပြောပါတယ
်လက်လော့အတွင်းမှာဒီ29ရက်နေ့မှာဒီကျွန်တော်တပ်ဖွဲ့နဲ့ဒီမြန်မာတပ်မတော်နဲ့တိုက်ပွဲတုံးကျည်ဖြစ်တယ်ဒီကြောင့်ပဲမြို့နယ်ထဲမှာဖြစ်တယ်ဒီတပွဲကတော့လေးပြင်းထန်တယ်ဒီဟိုပဲရတယ်မလဲ25ရက်နေ့စလားဒီမြန်မာတပ်မတော်နဲ့ဖြစ်တာလည်းရှိသေးတယ် ASN နဲ့ဖြစ်တာလည်းရှိသေးတယ်အစိုးရတပ်ကတောက်လျှောက်ကျွန်ုပ်နေတဲ့နေရာပဲကိုထိုးစီးပုံမူပြုလုပ်လာတယ်တပ်ပေါ်ကတော့မြေပြင်မှာတော့ရှိနေတုန်းပဲ
လက်နက်ကင်တိုင်းသားတွေအားလုံးပါဝင်နိုင်မဲ့27ရာစုပင်းလုံးညီလာခံကိုလာမဲ့ဩဂုတ်လကုန်ပိုင်းလောက်မှာကျင်းပပြီးညဉ့်ညံ့ရေးရနိုင်ဖို့အတွက် NLD အစိုးရကတစ်ဖက်မှာဆွေးနွေးနေပေမဲ့အခြားတစ်ဖက်မှာတော့တပ်မတော်ကအခြေခံမူဝါဒသဘောထားမပြောင်းလဲပဲအခုလိုထိုးစစ်ဆင်နေမယ်ဆိုရင်တော့ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်ဖို့ခက်ခဲလိမ့်မယ်လို့ UNFCA ညီညွတ်သောတိုင်းသားများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်းဘူးဦးထွန်းစော်ကသုံးသပ်ပါတယ
်ငြိမ်းချမ်းရေးအရေးယုံကတော့ကောင်းလာတဲ့အခြေအနေမရှိသေးပါဘူးအဓိကတော့ဒေါအောင်ဆန်းစုကြည်တို့ရဲ့ NLD အစိုးရရဲ့မူဝါဒဆိုတာထက်ပေါ့နော်ကျွန်တော်တို့မြန်မာတက်မလို့ကြီးရဲ့သဘောထားမပြောင်းလဲတဲ့အပေါ်မှာဖြစ်နေတယ်လို့ပဲအဲ့ဒီတိုင်းပဲမြင်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့စစ်မှန်တဲ့ငြိမ်းချမ်းရေးဘက်ကိုသွားမယ်ဆိုလို့ရှိရင်အခုလက်ရှိသွားနေတဲ့ကာကွယ်ရေးဦးစီးချုပ်ရဲ့မူဝါဒ6ရဲ့အပအဝင်ပေါ့နော်2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခွင့်အထူးကိုယူပြီးတော့မှဒီမိုကရေစီနည်းလမ်းမကျတဲ့အလုပ်ပုံကိုင်ပုံတွေပေါ့နော်ရှိနေတဲ့အခြေခံအောက်မှာတော့ကျွန်တော်တို့စစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့မျိုးသားပြည်နယ်တည်မြဲရေးကိုဖော်ဆောင်ဖို့ခက်ပါတယ်
2015ရွေးကောက်ပွဲမှာ NLD အစိုးရအနံ့ရပြီးဒီမိုကရေစီလမ်းကြောင်းပေါ်ရောက်လာပြီးဆိုပေမဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတက်မတော်ကပူးပေါင်းပါဝင်ခြင်းမရှိဘူးဆိုရင်ခိုင်မာတဲ့ငြိမ်းချမ်းရေးရဖို့မလွယ်ကူကြောင်း TNLA တိုက်ကြော်ကပြောပါတယ
်။အဘယ်နေရာပဲကြည့်ကြည့်ဒီနိုင်ငံတစ်ခုမှာဒီနိုင်ငံတော်တက္ကသိုလ်ထိပ်ပေါ့နော်။အကြီးဆုံးဖြစ်တယ်။တက္ကသိုလ်ရဲ့အမိတ်ကကိုလိုအတီးဖြစ်တာပေါ့နော်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံမှာတော့အဲ့လိုမျိုးကတော့မဖြစ်သေးဘူး။ဥပမာဆိုလို့ရတဲ့ဒီချင်ပြင်းနေပေမှာဖြစ်တဲ့တက်ပွဲရှိတယ်အဲ့တက်ပွဲကိုရက်ဖို့ဆိုမှဒီတမလကူတွေကအမိတ်ထုတ်ထားတာတစ်ခေါက်တွေ့တယ်ဒါပေမဲ့တက်ပွဲကတော့ဒီနေ့ထိဖြစ်နေတော့မယ်အဲ့လိုမျိုးဆိုတော့ပြန်ကြည့်မယ်ဆိုတော့ဒီအစိုးရရဲ့အနာကတရားမှုမရှိဘူးနော်လမ်းမမှုမရှိဘူးဆိုတော့ကျွန်တော်တွေ့ရတယ်အစိုးရငင်းချင်ကြီးပေါ်ဆောင်ပြီးမှလည်းတက်ကပူပေါင်းပါဝင်မှုမပါဘူးဆိုတော့ဒီငင်းချင်ကြီးကအောင်မြင်မှုနီလာတော့လေခဲရင်တယ
်တကယ်တော့ပြည်တော်စုငင်းချင်ကြီးညီလာခံကော27ရာစုပင်လုံးညီလာခံမှာအလုံးပါဝင်နိုင်ဖို့ NLD အစိုးရကရည်မှန်းချက်ထားပေမဲ့အလုံးပါဝင်နိုင်ရေးဘယ်လောက်ထိညှိနှိုင်းနိုင်မလဲဆိုတဲ့အချက်ပေါ်မူတည်နေကြောင်း UNFCA ဦးထွန်းစော်ကထောက်ပြပါတယ
်ဒီ August လမှာကျင်းပမယ်လို့ရည်မှန်းထားတဲ့27ရာစုပင်လုံးညီလာခံလို့ခေါ်တဲ့ပြည်တော်စုငင်းချမ်းရဲ့ညီလာခံကြီး NCA ပေါ်မှာအခြေခံပြီးတော့မှလုပ်မှာဖြစ်ပါတယ် NCA ကအလုံးပါဝင်မှုမရှိတဲ့ဖြစ်စဉ်ဖြစ်နေတယ်ဆိုအလုံးပါဝင်မှုရှိတဲ့ဖြစ်စဉ်တခုကိုသူဖော်ဆောင်ရပါမယ်တော်ဆန်းစုကြည်တို့ကတော့အခုအဲ့ဒီဖြစ်စဉ်ကိုသွားဖို့အတွက်ဆွေးနွေးနေတယ်ညှိနှိုင်းနေတယ်ဆိုတော့အဆင်ပါပဲရှိပါသေးတယ်ဆွေးနွေးနေတယ်ညှိနှိုင်းနေတယ်အနေထားကဘလောက်ပြည်လေလဲပေါ့နော်ကျွန်တော်တို့လူလာတဲ့အလုပ်ပါဝင်ခွင့်ရတဲ့အနေထားကိုဖော်ဆောင်နိုင်တယ်ဆိုရင်ငြိမ်းချမ်းရေးအရေးလက္ခဏာတွေကိုမြင်တွေ့ရမှာဖြစ်ပါတယ်အလုပ်ပါဝင်မှုမရှိဘူးဆိုလို့ရှိရင်တစ်ဖက်ကဆွေးနွေးတဲ့လူကဆွေးနွေးနေတစ်ဖက်ကတိုက်တဲ့လူကလည်းတိုက်နေဆိုတော့တုံရင်တုံရင်အခြေအနေကိုပဲထိုက်နိုင်တယ်ဆိုတော့အနေထားလည်းရှိပါတယ်
မင်းကနေပြီးတော့ဆွေးနွေးပွဲမှာတော့ Federal Democracy ပြည်ထောင်စုထူထောင်ရေးကိစ္စဟာတပွဲတည်းနဲ့လှုပ်လို့ရနိုင်တဲ့ကိစ္စမဟုတ်ဘူးလို့ဒေါန်ဆန်းစုကြည်ကပြောဆိုသွားသလိုမြန်မြန်ဆန်ဆန်လှုပ်ဆောင်ဖို့လိုကြောင်းနဲ့နောက်မျိုးဆက်တွေအတွက်ထားခဲ့ရမယ့်အကောင်းဆုံးအမွေဟာငြိမ်းချမ်းရေးပဲဖြစ်ကြောင်းကြေညာသွားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြပြသွားတာပါ မြန်မာစစ်တပ်ကနေ 7 day နေ့စဉ်သတင်းစာကိုဆွဆွဲထားတဲ့ပုံမှန်131အမှုကိုဇွန်လ29ရက်နေ့ကကြေအေးလိုက်ကြောင်းသတင်းတွေထွက်လာပြီးတဲ့နောက် 7 day သတင်းစာကနေတက်မတော်ကိုတောင်းပန်ထားတဲ့ပန်ကြားလာကိုဒီကနေ့တော့အစိုးရပိုင်းသတင်းစာတွေမှာထုတ်ပြန်မှုရှိတယ်လို့မြန်မာစာနယ်ဇင်းအတိုင်းဝိုင်းကပြောပါတယ်။ VOA ကရရှိထားတဲ့အဲ့ဒီပန်ကြားလာမှာတော့သူရဥရှိမန်းကစစ်တက္ကသိုလ်စင်ညီနောင်တွေနဲ့ပတ်သက်လို့တိုက်တွန်းထားတဲ့သတင်းကိုသူတို့အနေနဲ့မြည်သည့်ရည်ရွယ်ချက်မျှမပါဘဲရိုးရိုးသားသားဖော်ပြခဲ့ကြောင်းနိုင်ငံတော်နဲ့တက်မတော်ပေါ်မှာနားလည်မှုလွဲမအောင်သွေးထိုးလှုံ့ဆော်တာမျိုးမဟုတ်ကြောင်းအခုလိုနားလည်မှုလွဲမစေခဲ့တဲ့ရေးသားဖော်ပြချက်အတွက်တက်မတော်ကိုတောင်းပန်အပ်ပါကြောင်းဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ပြည်ပခြေဆိုင် BMA ခေါ်မြန်မာသတင်းသမဂ္ဂရဲ့ဥက္ကဋ္ဌဦးမောင်မောင်မြင့်ကသူ့ရဲ့အမြင်ကိုအခုလို VOA ကိုပြောပါတယ်။
7 day သတင်းစာအနေပြီးတော့နားလည်မှုလွှမ်းမားလို့ဟာဆိုတဲ့သဘောမျိုးနဲ့ပြောလိုက်တာအမှန်တကယ်ပြောမှဆိုလို့ရှိရင်တော့လုတ်ကုန်မလုတ်သင့်ဘူးတိုးတော်လည်းပဲဒီလိုမျိုးလုတ်ချင်းအဖြစ်ကြံစည်ပြည်လဲသွားမယ်တက်မတော်လည်းကြည်ရည်တယ်ဆိုလို့ရှိရင်တော့အခုပြီးသွားတဲ့အနေအထားမှာရှိပါတယ်ဒါပေမဲ့ဘာလို့ပြောဒါဟာအဆုံးအထင်တစ်ခုအနေနဲ့တော့ကြံရတာမှမှာပဲတက်မတော်ကနေပြီးတော့ဒီသတင်းစာတောင်ကိုအခုလိုမျိုးကိစ္စနဲ့တရားစွဲရဆိုတဲ့သဘောဟာမသိတော်တဲ့အနေအထားမှာရှိပါတယ်ဘာကြောင့်လဲဆိုတော့ဒါမျိုးကနိုင်ငံတကာမှာဒီလွတ်လပ်တဲ့ဒီမိုကရေစီစနစ်ကျင့်သုံးနေတဲ့နိုင်ငံတွေမှာမြင်ရလိမ့်ရှိတဲ့သဘာဝမျိုးမဟုတ်ပါဘူး။တကယ်တမ်းကဒီဖြစ်ရဟာဒီဥသိမ်းစိန်နဲ့ဥရွှေမန်းဆိုတဲ့ဒီရင်တော့အကြံခံမှုပြောရေးခေါင်းဆောင်တွေဥသိမ်းစိန်ကတော့အခုချိန်ဒီခေါင်းဆောင်တွေတော့ပေါ့သူတို့တက်တွင်းခေါင်းဆောင်တွေရဲ့အကွဲအပြဲမြင်ညွတ်မှုကိုအကြောင်းပြုပြီးတော့ဒီ7 day သတင်းစာကနေဂျားကနေဝင်ပြီးတော့ဒါသာခံလိုက်ရတဲ့သဘောမှာရှိတယ်လို့ကျွန်တော်မြင်ပါတယ်
အဲ့တော့နောက်ပိုင်းမြန်မာနိုင်ငံမှာဒီလိုသတင်းမီဒီယာတွေကစစ်တပ်နဲ့ပတ်သက်လာရင်သူတို့ဘက်ကကြောက်သွားမလားစစ်တပ်ကဒီလိုဖိအားပေးထားတဲ့အတွက်နောက်ပိုင်းကြက်ရိုက်မှုပေါ့နော်ဒီဖြစ်ရဲ့ကြက်ရိုက်မှုဟောဆရာဘယ်လိုသုံးသပ်လဲရှင
်အမှန်တကယ်ပြောရမယ်ဆိုလို့ရှိရင်တော့စစ်တပ်အနေနဲ့ဒီသတင်းစာတစ်စောင်ကိုအခုလိုမျိုးတရားစွဲလိုက်တယ်ဆိုတဲ့ကိစ္စဟာသူတို့တစ်ထက်မှာအာဏာတွေအတိုင်းအတာတစ်စုံတစ်ခုအထိရှိနေတုံးပဲသူတို့မထင်သလိုအနှောက်အယှက်ပေးလို့ရတယ်တရားဥပဒေဆိုတော့လည်းပဲသူတို့ကတိတ်ကြီးဆိုက်လှတာမဟုတ်ဘူးဆိုတဲ့သဘောမျိုးနဲ့ပြလိုက်တဲ့သဘောတနည်းပြောမှဆိုရင်တော့အစွဲထုတ်ပြတဲ့သဘောတော့ရှိပါတယ်။အဲသို့တော်လည်းပဲအခုချိန်ကတော့ဒီဟိုအရင်ခေတ်ကနေတော့မတူတော့ဘူးပေါ့နော်။အနည်းနဲ့အများတော့နိုင်ငံရေးသမားတွေကလည်းပဲစစ်တပ်ကိုကြောက်ရတဲ့ကိစ္စအနည်းနဲ့များယော်ပါလာတယ်။အလားတူပဲသတင်းစာတွေကလည်းပဲဒီစစ်တပ်ကိုကြောက်ရတဲ့ဆိုတဲ့ကိစ္စအနည်းနဲ့များယော်ပါလာတယ်။အဲဒီလိုနေသားမျိုးမှာအခုလိုမျိုးသွားပြီးတော့ဖိအားပေးတာမတော်ဖိအားပေးမှုမျိုးတွေတော့မတော်အင်အားသုံးမှုမျိုးတွေရှိတာ။ဆိုတော့ဒီနေသားမျိုးမှာတော့ကျွန်တော်ထင်တယ်အခုလိုမျိုးသုံးလေးကဟလာအဲ့ဒါရေးယူပြလိုက်တယ်ဆိုလို့ရှိရင်တော့တင်းသားတွေကလည်းပဲကိုယ်တင်းကိုကိုပြန်ပြီးတော့ဆင်စားဖြတ်ရမယ်အနေအထားမျိုးပြန်ပြီးတော့ရောက်လာနိုင်ပါတယ်ပြောမှဆိုလို့ရှိရင်တော့အနေဆုံးဥသိမ်းစိန်လက်ထက်တုန်းကတော့အဲ့ဒါတော့အနေအထားကိုပြန်ပြီးတော့ရောက်သွားနိုင်ပါတယ်အဲ့ဒါတော့ဆိုရင်ကြာကောင်းပါတယ်ပြောမှဆိုလို့ရှိရင်တော့တရားဥပဒေနဲ့ပတ်သက်လို့ရောမီဒီယာနဲ့ပတ်သက်လို့ရောအဲ့ဒါနောက်အလှမ်းကိုပြန်ထုတ်သွားတဲ့အနေအထားမှာရှိပါတယ
်တင်းတင်းအခြေဆိုင် RSF နေစီမချတင်းတင်းတောင်များအဖွဲ့ကအာရှရေးရာတာဝန်ခံဘန်ဂျမင်အစ်စမီလ်ကလည်းမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ဟာလွန်ခဲ့တဲ့နှစ်နှစ်ကမြင့်တက်ခဲ့ပေမဲ့2016ခုနှစ်စစ်တမ်းကောက်ယူချက်အရကျဆင်းသွားတယ်လို့အခုလိုထောက်ပြခဲ့ပါဗျ
Unfortunately last press freedom index in the 2016 press freedom index Burma score
ကမ္ဘာကောင်းသွားပဲ2016ခုနှစ်နိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်စစ်တမ်းထုတ်ပြန်ရမှာမြန်မာနိုင်ငံရဲ့အဆင့်ဟာလွန်ခဲ့တဲ့နှစ်နှစ်ကထက်စာရင်ပိုးပြီးတော့ဆိုးရွားနေကြောင်းဖော်ပြထားတာပါဒီရက်လဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပင်ပြောင်းလဲရေးမှာအကန့်အသတ်တွေရှိခဲ့တယ်ဆိုတာအပါအဝင်ဥပဒေဆိုင်ရာပြည်ပင်ပြောင်းလဲရေးနဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေအတွက်ထိန်းချုပ်ကန့်တတ်မှုတွေရှိနေတယ်ဆိုတာကိုပြတ်တာခဲ့ပါတယ်
။ဒါပေမဲ့လည်းလက်ရှိ NLD အစိုးရတဲ့လက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်တွေရှိလာဖို့မျှော်လင့်ချက်တွေရှိနေကြောင်းဘန်ဂျမင်အစ်စမီလ်ကဆိုပါတယ်ဗုဒ္ဓဘုရားနေနေခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မြန်မာနိုင်ငံမှာလူကုန်ကူးမှုအခြေအနေတွေရှိနေတာနဲ့ပတ်သက်လို့ဒေါ်လာလာတန်ကစူးစီးတင်ပြမှာပါရှင်
။အမေရိကန်နိုင်ငံကြေးဌာနကခုလမဲ့ခြေတာပရီနေမှာထုတ်ပြန်မှုရှိတဲ့2016နိုင်ငံတကာလူကုန်ကူးမှုနှစ်ပတ်လည်အစီအခံစာမှာမြန်မာနိုင်ငံအနေနဲ့အနေဆုံး Tier 3အဆင့်ကိုပြန်ချခံထားရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံကြေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်လင်းကစိတ်ပြည့်မိတယ်လို့အခုလို VOA ကိုပြောခဲ့ပါတယ်
။စီရင်ခါကထွက်မယ်လို့ပဲကျွန်တော်တို့ပြရသေးပါတယ်။ဒါပေမဲ့အခုသတင်းတွေထွက်ပေါ်တာကိုခြေခံမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒေဥစာနဲ့ပတ်သက်ပြီးတော့တော်တော်ကိုစိတ်ပြည့်မိပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ကဒီလူကုန်ကူးမှုတိုက်ဖျက်ရေးကိုကျွန်တော်တို့နိုင်ငံတကာနဲ့လည်းပါဝင်ပူးပေါင်းဆောင်ရွက်နေတယ်။ အထူးသဖြင့်အမေရိကန်ပြည်ထောင်စုနဲ့လည်းပူးပေါင်းဆောင်ရွက်နေတယ်။အမေရိကန်ပြည်ထောင်စုကဒီစီရင်ကစားမထွက်ခင်တည်းကနေပြီးတော့ကျွန်တော်တို့ကိုအသိပေးတာရှိတယ်။ဒေဥစာနဲ့ပတ်သက်ပြီးတော့အာပြုပြင်ဖို့လိုအပ်တယ်ဆိုတဲ့ဟာကိုဒါပေမဲ့သူတို့ကနေပြီးတော့ပြုပြင်ဖို့လိုအပ်တယ်ဆိုတဲ့ဟာဘာတွေပြုပြင်ဖို့လိုအပ်တယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်တို့ကတော့အတိအကျပြောဖို့လိုအပ်ပါတယ်။အဲ့ဒါမှပဲသူတို့ဘာတွေလိုအပ်တယ်ဆိုတဲ့ဟာကိုကျွန်တော်တို့အတူတူလုပ်ကိုင်ဖို့အသင့်သင့်ရှိနေပါတယ်။
မြန်မာနိုင်ငံရဲ့လူကုန်ကူးမှုအခြေအနေနဲ့ပတ်သက်လို့ဝါရှင်တန်နဲ့ဘန်ကောက်ရှိသတင်းရကွက်တွေကိုကူးကားပြီးရိုက်တာသတင်းဌာနရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့သတင်းမှာမြန်မာနိုင်ငံမှာကလစ်စစ်သားများနဲ့အတင်းအဓမ္မလူအားပေးခိုင်းစေမှုရှော့ချနိုင်ရေးအတွက်အစိုးရအနေနဲ့လက်ရှိတဲ့ပို့ပြီးလှုပ်ဆောင်စီမှုဖိအားပေးလိုတဲ့သဘောရောက်စီမှုခုလိုအဆင့်ချခဲ့တာဖြစ်တယ်လို့ကူးကားဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်တွေကသမရဦးသိန်းစိန်အစိုးရလက်ထက်မှာမြန်မာနိုင်ငံမှာကလစ်စစ်သားများအသုံးပြုမှုပပျောက်ရေးအတွက်ကုလသမဂ္ဂအထူးကိုယ်စားလှယ် Miss Leila Zegaro နှင့်ပူးပေါင်းဆောင်ရွက်ခဲ့ပြီး Action Plan ၏ချမှတ်ကကလစ်စစ်သားတချို့ကိုလည်းမိဘတွေထံပြန်အပ်ပေးခဲ့တဲ့သတင်းတွေထွက်ပေါ်ခဲ့တာတွေရှိပါတယ်။ဒါပေမဲ့လို့ကလစ်စစ်သားများပပျောက်ရေးနဲ့ပတ်သက်လို့2016 ဧပြီလကထုတ်ပြန်ခဲ့တဲ့ Miss Zegaro ရဲ့အစီရင်ခံစာမှာတော့မြန်မာအစိုးရအနေနဲ့ကလစ်စစ်သားများအသုံးပြုမှုရှော့ချရေးနဲ့ပတ်သက်လို့တိုးတက်မှုတွေရရှိခဲ့ပြီးမဲ့လို့လေတပ်မတော်တွေမှာကလစ်စစ်သားများအသုံးပြုစေရှိတာတွေ့ရတဲ့အတွက်ကလစ်စစ်သားများစူဆောင်းခြင်းမပြုဖို့နဲ့ထွက်ပြေးဖို့ကြိုးစားကြတဲ့ကလစ်တွေကိုပြန်ဖမ်းခြင်းမပြုဖို့တိုက်တွန်းထားပြီးကလစ်စစ်သားများပပပြောက်ရေးတွေချမှတ်တဲ့ခြေလှမ်းတွေကိုလည်းအမြဲတစေစောင့်ကြည့်လေ့လာဖို့တိုက်တွန်းထားပါတယ်မြန်မာနိုင်ငံအနေနဲ့လူကုန်ကူးခံရသူတွေထွက်တဲ့နိုင်ငံတွေဖြစ်ပါတယ်။အိန္ဒိချင်းထိုင်းတရုတ်နဲ့တခြားအာရှအပြင်အရှေ့အလယ်ပိုင်းဒေသတွေမှာရောင်းစားခံကြရတဲ့မြန်မာနိုင်ငံကအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေအနေနဲ့ငါးဖမ်းလုပ်ငန်းတွေပြည်ထစာလုပ်ငန်းတွေကုန်ထုတ်လုပ်ငန်းတွေစိုက်ပျိုးရေးလုပ်ငန်းတွေဆောက်လုပ်ရေးလုပ်ငန်းတွေစသဖြင့်တို့မှာအတင်းအဓမ္မခိုင်းစေခံကြရတာဖြစ်ပါတယ်။ထိုင်းငါးဖမ်းလေတွေမှာလူကုန်ကူးခံရတဲ့မြန်မာလူသားအချို့ကိုကယ်တင်မှုမှာသတင်းယူခဲ့တဲ့ပူလစ်ဇာဆုရှင်ဦးဖြစ်တဲ့ AP သတင်းဌာနကအက်စတူဆာပြောပြခဲ့တာကတော့
ဒီလူကုန်ကူးတဲ့လူတွေကတအားဆင်းရဲတဲ့ရာဒီတိုင်းတို့ရခိုင်ပြည်နယ်တို့ victims အများဆုံးဟိုကြီးလိုက်မယ်ဆိုတော့အဲ့ဒီရွာတွေကလူတွေကိုသူတို့ကသွားပြီးတော့မှအလောက်ကင်ခွင့်လမ်းတွေကိုတော့ပြောပြတာပေါ့ဒီတိုင်းနိုင်ငံမှာအလောက်တွေလောက်ရမယ်စက်ရုံတွေမှာပဲလောက်ရမှာသူတို့လိန်ညာပြီးတော့မှခေါ်သွားပြီးတော့မှထိုင်းနိုင်ငံကိုရောက်တာနဲ့တခါလဲသူတို့ကတမောစိတ်ကိုခေါ်သွားတယ်ထိုင်းနိုင်ငံမှာတမောစိတ်အဓိကနေနေရရှိတယ်မဲခေါင်စိတ်ကန်းနဲ့ဒီမဟာချင်းစိတ်ကန်းဆိုတာနေနေရရှိတယ်အဲ့လိုရောက်တာနဲ့သူတို့ကစိတ်ကန်းကိုခေါ်သွားပြီးတော့မှတခါလဲဟိုစိတ်ကန်းပေါ်မှာသူတို့ငါးဖမ်းလေပေါ့ရောင်းစားပလိုက်တာပါသွားတဲ့လူတွေကတိကိုမတိလိုက်တာ
ဒါအပြင်ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်နှိကုတ်မှုတွေကြေကြေပြန့်ပြန့်ဖြစ်ပွားနေတဲ့အတွေ့လေပြီးခဲ့တဲ့နှစ်အတွင်းကလှေနဲ့ထွက်ပြေးဖို့ကြိုးစားခဲ့ကြတဲ့ရိုဟင်ဂျာတွေဟာလူကုန်ကူးပွဲစားတွေရဲ့ခေါင်းပုံဖြတ်မှုတွေကိုခံခဲ့ကြရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ် 2015 နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာ Tier 2အဆင့်နှင့်စောင့်ကြည့်ခံနိုင်ငံအဆင့်ဖြစ်သတ်မှတ်ခံခဲ့ရတာဖြစ်ပါတယ်။ဒီအဆင့်မှာသတ်မှတ်ခြင်းခံရတဲ့နိုင်ငံတွေအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်ရမှာအနိုင်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝလိုက်နာခြင်းမရှိပေမဲ့ကြိုးပမ်းလှုပ်ဆောင်ဖို့ခြေလှမ်းတွေယူခဲ့တဲ့နိုင်ငံဖြစ်ပါတယ်။အခုအနေဆုံး tier 3 အဆင့်ကတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံအဆင့်ပဲဖြစ်ပါတယ်။အခုဒီသတင်းပါထုတ်ပြန်မဲ့2016နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာကတော့ပြီးခဲ့တဲ့2015ခုနှစ်ကအခြေအနေပေါ်တုံ့တထားတဲ့အတွက်ကြောင့်လဲရခိုင်သမရဦးသိန်းစိန်အစိုးရလက်ထက်ကဖြစ်ခဲ့တဲ့အခြေအနေပေါ်အဓိကမူတည်တာဖြစ်ပြီးလက်ရှိဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်ခြင်းမရှိဘဲစစ်တပ်ကြီးစိုးတဲ့အရက်ဖက်အစိုးရကိုသာရည်ရွယ်ခြင်းဖြစ်တယ်လို့လူအခွင့်အရေးအဖွဲ့တွေကထောက်ပြကြပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ24 kHz 1212 3လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာနနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမယ့်အပတ်စဉ်ကဏ္ဍမှာတော့
တို့ပဲတော့ဟိုဒီရှင်းနေမှာဆိုလို့ရှိရင်ကျွန်တော်တို့ကျပ်ပေါင်းဘီလီယံပေါင်း958ဘီလီယံကိုဟိုကျန်းမာရေးဝန်ကြီးချုပ်က
တော့ဒါကတော့မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုအခြေအနေနဲ့ပတ်သက်လို့ဆွေးနွေးတင်ပြထားတဲ့အင်ဂါနီညတိုက်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတ်တချို့ကိုမူရင်းအပေါ်မပြတ်မက်နန္ဒာချန်နဲ့ကိုဇော်ဝင်းလိုင်တို့ကကောက်နှုတ်တင်ပြမှာပါရှင်။
အခုရင်ဆုံးတင်ပြပေးမယ့်စောင်းမကတော့အမေရိကန်ကထုတ်ပြန်တဲ့လူကုန်ကူးမှုစီးရင်ခံစာမှာမြန်မာနိုင်ငံကိုအဆင့်လျှော့ချမယ်လို့ဆုံးဖြတ်လိုက်တဲ့သတင်းပါ US to downgrade Burma in annual human trafficking report ဆိုတဲ့ခေါင်းစဉ်နဲ့ South China Morning Post မှာရေးသားထားတာဖြစ်ပါတယ် Trafficking in persons TIP လို့ခေါ်တဲ့လူကုန်ကူးမှုစီးရင်ခံစာမှာမြန်မာနိုင်ငံကိုအနိုင်ဆုံးအဆင့်ထိလျှော့ချမယ်လို့ဆိုထားတာပါမြန်မာအစိုးရတဲ့အနေနဲ့ကလေးစစ်သားကိစ္စအာရမအလုတ်ကျန်းခိုင်းစေခြင်းကိစ္စတွေကိုလိုက်ရောဆောင်ရွက်ခဲ့တာရှိပေမဲ့အဆင့်3ဆင့်ရှိတဲ့အနေနဲ့တတိယအဆင့်ကိုရှော့ချဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကဆုံးဖြတ်လိုက်တဲ့ဆိုပြီးစောင်းမမှာဖော်ပြထားပါတယ်။ဒီအဆင့်ခန်းစာမှာအဆင့်3ဆင့်သတ်မှတ်ထားတဲ့အနေနဲ့မှောင်ခိုရောင်းချခံရသူတွေကိုအကာအကွယ်ပေးဖို့အနိုင်ဆုံးလိုအပ်ချက်တွေကိုအပြည့်အဝလိုက်နာတဲ့နိုင်ငံတွေလိုမျိုးကိုအဆင့်1အပြည့်အဝလိုက်နာနိုင်ဖို့တိတိတတ်တကြိုးပမ်းအားထုတ်မှုရှိတဲ့နိုင်ငံတွေကိုတော့အဆင့်2ဒီနောက်အပြည့်အဝအားထုတ်မှုမရှိတဲ့နိုင်ငံတွေကိုအဆင့်3ဆိုပြီးဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့တက်သစ္စာစီးပွားရေးအခြေအနေတွေအတွက်နမိတ်ကောင်းတော့မဟုတ်ပါဘူး။အဆင့်3မှာသတ်မှတ်ခံရတဲ့နိုင်ငံတွေအနေနဲ့တခြားနိုင်ငံတွေကမ္ဘာ့ဘဏ်တို့ IMF တို့လိုနိုင်ငံတကာဗန္ဓာရေးအဖွဲ့အစည်းတွေရဲ့အထောက်ပံ့တွေစိုင်းငံ့ခံရတဲ့အခြေအနေမျိုးတွေကြုံရနိုင်ပါတယ်။အခုလိုမြန်မာနိုင်ငံကိုအဆင့်3ရှော့ချဖို့အတွက်ကိုမြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကြောင့်စုချလိုသူတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကြားမှာအကျိတ်နဲ့ငင်းခုန်ခဲ့ရတဲ့ဆိုတဲ့စောင်းမအပြည့်အစုံကိုတော့ South China Morning Post မှာဖတ်ရှုနိုင်ပါတယ်ရှင်။
အခုဆက်ပြီးတင်ပြပေးချင်တာကတော့ငင်းညာရင်လန်းကိုတကြော့ပြန်ရှောက်မဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့ Retreating Myanmar's Path to Peace ဆိုတဲ့ခေါင်းစဉ်နဲ့ Manila Times သတင်းစာမှာဖော်ပြထားတဲ့စောင်းပါဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့ထောက်ခံမှုမရရင်ပြည်ပြည်စုံနိုင်မှာမဟုတ်ပေမဲ့ဒေါင်ဆန်းစုကြည်ဦးဆောင်ပြီးမကြာခင်ကျင်းပမဲ့ငင်းညာရင်ညီလာခံအနေနဲ့ Federal ပြည်ထောင်စုစနစ်အတွက်အခြေခံအုတ်မြစ်တွေကိုချမှတ်နိုင်လိမ့်မယ်လို့စောင်းပါရှင်ကအစချီရေးသားထားတာပါ။ဒါပေမဲ့လည်းအင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအထူးသဖြင့်တရုတ်နဲ့နယ်စပ်တလျှောက်တဘာဝတင်ရန်ဇာတပေါ်ကျော်ဝါတဲ့နယ်မြေတွေကိုထိန်းချုပ်ထားတဲ့အဖွဲ့တွေအနေနဲ့ဩဇာအရှိန်အဝါတွေကိုတိတိတသားရှော့ချခြင်းမှမဟုတ်ဘူးလို့လည်းဆိုပါတယ်။ပြည်ပြည်စုံနဲ့ငြိမ်းချမ်းရေးတည်ရမရနိုင်သေးတဲ့အတွက်လည်းဗဟုအစိုးရကိုစန့်ကျင်နေစေလက်နက်ကိုင်အုပ်စုတွေကိုအစိုးရသည့်အနေနဲ့စစ်တပ်ရဲ့လမ်းစဉ်အတိုင်းခွဲခြားအုပ်ချုပ်တဲ့နည်းဗျူဟာကိုကျင့်သုံးရမယ့်အလားအလာတွေရှိနေတယ်လို့လည်းဟောကိန်းထုတ်ထားတာပါ။တိုင်းရင်းသားအဖွဲ့အစည်းတွေအားလုံးနှိပါက21ရာစုပင်လုံညီလာခံကိုစိတ်ဝင်စားမှုပြသကြပေမဲ့အပေးအယူလုပ်ဖို့အဆင်သင့်ဖြစ်နေကြလိမ့်မယ်လို့တော့ NLD အနေနဲ့တတိချလက်ခံထားမှာမဟုတ်ဘူးလို့လည်းစောင်းမရှင်ကဆိုပါတယ်အခုကတည်းကဆွေးနွေးပွဲမတိုင်ခင်လက်နက်ချရမယ်လို့စစ်တပ်ကတောင်းဆိုနေတာကိုဒေါအောင်ဆန်းစုကြည်ကလည်းလက်ခံတယ်လို့ဆိုတော့အတိမပြုတ်နိုင်တဲ့သတင်းတွေအမျိုးမျိုးထွက်လာနေတယ်လို့လည်းထောက်ပြပါတယ်တချိန်တည်းမှာပဲစစ်တပ်နဲ့ NLD ကြားဆက်ဆံရေးကောင်းလာတာဟာလဲတခြားပြဿနာတွေကိုဖန်တီးရရောက်နေတယ်လို့ဆိုပါတယ်အထူးသဖြင့်ကတော့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့ NLD ပါတီအနေနဲ့တိုင်းရင်းသားတွေကိုနေရာမပေးဘဲဘေးဖယ်ထားသလိုစိုးရိမ်ချက်တွေပေါ်ပေါက်လာနိုင်ပါတယ် ဒါတွေအားလုံးဟာ21ရာစုပင်လုံညီလာခံအောင်မြင်ရေးအတွက်အဟံအတားတွေအဖြစ်အထင်ရှားတွေ့မြင်နေကြရတာပါမြန်မာနိုင်ငံအနေနဲ့လမ်းဆောင်လမ်းကွာတစ်ခုကိုရောက်နေတယ်ဆိုပေမဲ့လည်းတစ်ချိန်တည်းမှာပဲစစ်တပ်နဲ့ဖြည့်ရှင်းတဲ့နီလာဟာလည်းအရင်လိုပဲအပြောင်းလဲမရှိအောင်မြင်နေတော့မယ်လို့ဆောင်းပါရှင်ဖီလစ်အော့ချတ်ကနေကုန်းချုပ်ရေးသားထားပါတယ
်အခုဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်ကတင်ဆက်မှာပါရှင
်ဒီဂရီမနဲ့တင်ပြမယ် EDM အသုံးကတော့
Read between the lines
ဖြစ်ပါတယ်စာလုံးပေါင်းကREAD read ga papa BETWEEN between ga chama THE the LINES lines ga mien chang dui line dui lo long gao de be ya do scribe clone ye dai yai de be ga do mien chang dui chama papa bo shin di thong sin the la da ga do 19 ya su a le lauk ga lo su ba de sa chang yi dui chama shou be the twin da de de be go kao yu nai bu dili ga de sin ဒီအတုံးဆင်းသက်လာတာလို့သိရပါတယ်။နေ့စဉ်ဘဝမှာတော့စာကြောင်းတွေကနေရှုပ်ဝဲအသေးပဲကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူး။သူ့ရဲ့အပြုမူကိုကြည်ချင်းအဖြစ်ပြောတဲ့စကားကိုကြည်ချင်းအဖြစ်လူတူဦးရဲ့တကယ့်စိတ်နေစိတ်ထားမှာဟာဘယ်လိုရှိတယ်လဲဆိုတာကိုခံမှန်းယူနိုင်တာဖြစ်ပါတယ်။ဥပမာပါဇက်ကတော့ဒီအစားအစာဟာတိတ်ကိုကောင်းတာပဲလို့ပြောပြမိလို့လေမျက်နှာကတော့ရှုပ်နေတယ်စားတော့လေဟဲ့ဟဲ့ပဲ့ပဲ့မရှိလာဘူးဆိုရင်သဘောပေါက်ဖို့ကတော့ဒီလူအတွက်ကတော့တကယ်ဆိုဒီအစားအစာဟာတိတ်မကောင်းဘူးဆိုတဲ့သဘောသူမကြိုက်ဘူးဆိုတဲ့သဘောဖြစ်ပါတယ်။ဒါကို idiom အသုံးရ read between the lines လို့တင်စားပြောလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင်
။ The report didn't criticize the research directly, but you can read between the lines that the review committee has its doubts.
အစီအခံစာထွက်လာတော့သူတည်တနာကိုဓာတ်ရိုက်တော့မဝေဖန်ထားဘူး။ဒါပေမဲ့အရေးသားကိုကြည်ချင်းအားဖြင့်ပြန်လည်သုံးသပ်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The report didn't criticize the research directly, but you can read between the lines that the review committee has its doubts.
ဓာတ်ရိုက်တော့မရေးထားဘူးဓာတ်ရိုက်တော့မပြောဘူးဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အသေးပေကိုသဘောပေါက်နိုင်တယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
read between the lines
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတ်တန်ရဲ့အင်္ဂလိပ်စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံအစီအစဉ်ရဲ့တင်းလာနေညနေခင်းမှာလဲကြီးစုအားပေးနိုင်ကြပါရရှင်။အခုတော့မတ်သင်္ကီထိုက်စီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်မှာပါ။ဒီအစီအစဉ်ကိုထုတ်လုပ်သူကတော့မတ်စုမွန်ဖြစ်ပါတယ
်။မင်္ဂလာညချမ်းပါရှင်။အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုးဆိုပါတယ်။ဒီညချမ်းမှာတော့မြမချမ်းမာရေးစနစ်ပြုပြင်ပြောင်းလဲရေးကိုဆွေးနွေးကြရအောင်ပါရှင်။နှစ်ပေါင်းများစွာရွယွင်းနေတဲ့မြမချမ်းမာရေးဆောင်ရှောက်မှုစနစ်ကြောင့်ပြည်သူတွေမှာအခုလက်ရှိအချိန်ထိထိခိုက်နစ်နာမှုတွေရှိနေသေးပါ။ပြည်သူတွေအားထားလောက်တဲ့ချမ်းမာရေးစနစ်တရဖြစ်လာအောင်ဘလို့ပြုပြင်ပြောင်းလဲကြမလဲ။ပြည်သူတွေကြားမှာဘလို့အခက်အခဲတွေကြုံတွေ့ရသလဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်ထားသူတွေကတော့ရှင်တန်ရေးကူညီမှုအသင်းကမတ်ရွှေချာနဲ့ချမ်းမာရေးပညာပေးဆောင်မတွေရေးသားနေတဲ့ဒေါက်တာမြင့်ဦးတို့ဖြစ်ပါတယ်။အခုရင်ဆုံးတော့ဒီချမ်းမာရေးဆောင်ရှောက်မှုစနစ်ရဲ့ချိုးယွင်းချက်တွေကိုအရင်ပြောကြရအောင်ပါရှင်။မတ်ရွှေချာပြောပြပါအောင်ရှင်
။ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီခိုင်ရင်းနဲ့ပတ်သက်နေကျွန်တော်တို့ဒီလေပါရေကျွန်တော်တို့ဒီစီမံခန့်ညမှာခက်ခဲရင်းအားကြီးကျင်ရပါတယ်။အခုလိုလဲဆိုဒီမှာကျွန်တော်များများကခင်လိုက်လို့ရှိရင်ဒီရောဂါကြီးကျင်လာတယ်ခင်လာလို့ရှိရင်ဒီလိုမှလေးကြီးခက်ခဲရှိတယ်။ဒီလိုမှလေးကြီးဒီလိုမှအခက်အခဲတွေဆိုရင်ဒီလိုရှိနေကြပါဘူး။ဒါလည်းဒီလိုပါလေကျွန်တော်တို့ကသူ့ကိုပို့တဲ့ညမှာကျွန်တော်တို့ကျောင်းထဲထည့်ခဲ့ပြီးလား။
ဟုတ်ကဲ့ပါရှင်။အဲ့တော့ဆရာထောက်ထားမြို့ဦးလည်းပြောပါရှင်။လက်ရှိမြည်မြမကျမ်းမာရေးစောင့်ရှောက်မှုကဏ္ဍမှာဘာတွေများဟိုချုပ်ရင်းချက်တွေကြီးကြီးမားမားရှိနေပါလဲ။ဘာတွေများပြုပြင်ဖို့လိုအပ်နေပါပြီလဲ
။ကျွန်တော်တို့ဒီကျမ်းမာရေးစနစ်ကြီးကအသက်ငယ်နေတာ။ကိုတို့တိုင်းပြည်မှာ
ကျွန်တော်ကသူ့အသက်ရှင်တန်ဖို့အတွက်ကိုကျွန်တော်အသက်ဆက်ဖို့အတွက်ကိုစနစ်ကြီးကိုကျွန်တော်တော်ပြောင်းရမှာပေါ့နော်အဲ့တော့စနစ်ကြီးတစ်ခုလုံးကအသက်ငင်နေတယ်ကျွန်တော်ပြောချင်တာအဲ့တော့ဆေးရုံမှာဒူနာတွေများပြီးတော့အထူးကဆောင်တွေကနေတယ်တနင်္ဂနွေလုံး50တန်းမှာဆောင်ကအယောက်က4000မပြည့်ဘူးအဲ့တော့2000ကျော်ကျော်ပေါ့2900လောက်မှာအမဆောင်တယောက်ဆိုတာကအာဆီယံနိုင်ငံနဲ့ရှင်လိုက်ရင်အရာကိုနောက်ကျတယ်ပြီးတော့ TV နိုင်ငံအဖြစ် TV ဖြစ်များဆုံးနိုင်ငံတခြားနိုင်ငံတွေတဲ့ခုနကကျွန်တော်ပြောတဲ့ဒီ HIV အကုန်လုံးရှင်လိုက်လို့ရှိရင်ကျွန်တော်နိုင်ငံထိတ်ဆုံးမှာနေတယ်ပေါ့ဗျာ။နောက်အဲ့တော့ဆိုတာကပြောတာတရားတွေအကုန်လုံးထူပြောတယ်လူနာတွေကျင်းနဲ့လားဆိုတော့မကျင်းနဲ့ဘူးလူနာတွေမှာဒီခုနပြောရဲမှတ်ရွှေကြပြောသွားတယ်လို့ပေါ့စိတ်စကားတွေမတက်နိုင်ဘူးပေါ့အများအရန်ကိုဝန်တုံးဝန်ပိုးတွေပြီးခဲ့တယ်ပေါ့ဗျာအဲ့တော့ဆင်းုံသွားမယ်ဆိုလို့ရှိရင်သူတို့ခင်ဗျာဂရင်းနေရာလေးတွေပဲရတာမှုရကိုင်ကကိုယ်ယူလာတယ်ချင်းအောင်ကိုင်ကကိုယ်ယူလာတယ်ဒီတော့ကစေဝါအကုန်လုံးပေါ့လေဝယ်ပေးရတယ်လက်ဧကစာပေါ့လေဒီလိုစနစ်ကိုအောက်မှာနေခဲ့ရတာသူတို့ HK ကတ်ထရာစိုက်ထုတ်ရတဲ့ငွေက85ရာခိုင်နှုန်းလို့ပြောတယ်ကျန်တဲ့15ရာခိုင်နှုန်းကဆေးုံကဂရင်းလေးနေရာလေးပဲပြီးတာအခက်မသိရင်ဂရင်းကို3လောက်လောက်တည်အောင်ပါလေအဲအဲ့လိုမျိုးတွေကျွန်တော်တို့စနစ်ကြီးဟာသူတို့ဒုက္ခများခဲ့တယ်ပေါ့အဲ့တော့ယနေ့ကာလမှာဒါသူကကြမ်းမာရဲ့အတုံးစိတ်ကိုလည်းတိုးရပြီဆိုပေမဲ့လည်းဒါဟာမလုံလောက်သေးဘူးသူတို့ကဘေးမှာသွားအာယုံဆိုင်လို့ဆေးရုံတွေကိုကျွန်တော်တို့အဆင့်မြင့်တင်ဖို့ဆေးရုံတွေကိုပစ္စည်းပစ္စည်းတွေဝေဖို့နောက်ဆေးရုံတွေမှာဆရာောင်းတွေပို့ခန့်ဖို့ဒီလိုပဲအာယုံဆိုင်နေတယ်ဆေးရုံဆိုတာက secondary care လို့ခေါ်တာပေါ့ဗျာတကယ်ကဟိုရက်ွက်ထဲမှာဖြားနာနေတဲ့လူတွေအများကြီးဆေးရုံမတက်နိုင်တဲ့လူတွေအများကြီးအဲ့ဒီလူတွေဆေးရုံမတယောက်အောင်အဲ့ဒီလူတွေကိုကျွန်တော်ကအောက်ကအောက်ခြေမှာကျွန်တော်ကုသစုကုသပေးမယ် primary care လို့ခေါ်တဲ့ပဏာမကျန်းမာရေးဆောင်ရှောက်မှုတွေအရန်ကိုညှော်နေခဲ့တယ် primary care ကိုကျန်းသားဖွားဆရာမနဲ့ပြစ်ထားခဲ့တာကြာပြီဗျာတော့ကျွန်တော်တို့ကြေးရွာပေါင်း6000 5000လို့ပြောတယ်အဲ့ဒီညာအကုန်လုံးသားဖွားဆရာမမရှိပါဘူးအဲ့သားဖွားဆရာမနဲ့ကြေးရွာကြေးလက်ပြည်သူလူတွေဟာလုံးပန်းနေပြီးတော့အိမ်ခုနကကလေးမွေးမယ်ဆိုရင်ဖေုံသူကြောက်ပြီးတော့မမွေးနိုင်ဘူးအဲ့တော့လူ80ရာခိုင်နှုန်းကအိမ်မှာပဲမွေးကြတယ်လက်တွေနဲ့မွေးနေရတဲ့နေသားရှိတယ်။အဲဒီတော့ကလေးငယ်တွေအသေးပြောက်တွေဖြစ်တယ်။အာဟာရချိုးတဲ့လူတွေဖြစ်တယ်။အဲဒါကျွန်တော်တို့ကျန်းမာရေးစနစ်ကြီးတစ်ခုလုံးကိုခြုံငုံကြည့်လိုက်ရင်တော့ခုနကပြောအသက်ငယ်နေပါပြီ။အဲ့တော့ကျွန်တော်တို့က health system strengthening လို့ခေါ်တဲ့ဆွေးဆံလို့မရဘူးဗျ။ကျွန်တော်တို့ reform ပေါ့အစအနေစပြီးပြင်ရမယ်။အဲ့ကျွန်တော်ဆိုလိုချင်တာက primary health care ပေါ့နော်။အောက်ခြေလူတို့အတွက်ပဏာမကျန်းမာရေးဆောင်ရှောက်မှုကိုကျွန်တော်ရင်းနှီးမြှုပ်နှံမှုတွေလုပ်ပြီးတော့နော်ဆေးရုံကိုအာရုံစိုက်ကြတာတက္ကနာပေါ့ဗျာ။အဲ့တော့ကျွန်တော်နိုင်ငံမှာရင်းရဲအမွှားကြီးခွင့်နိုင်တယ်ဆိုပြီးကြွားတာကတက္ကနာပေါ့ဗျာကြောက်ကတ်တွေကျွန်တော်အစားထုတ်နိုင်တယ်အဲလက်သေးတွေစားထုတ်နိုင်တယ်ဆိုတော့ကဆေးရုံရဲ့လုပ်ငန်းတွေကိုလေကျွန်တော်ဒါပေမဲ့အောက်ခြေလူထုမှာရက်ွက်ကြီးရစီထဲမှာဆေးရုံသွားနိုင်တဲ့လူတွေအများကြီးပဲအသေးထုတ်အစားထုတ်ဖို့ဝေလာဝေးပေါ့ဗျာနောက်အဲ့ဒီတော့ဆိုတာကယောဂတခုဖြစ်လိုက်ပြီဆိုကြောက်နေတယ်အဲ့ဒီတော့လူတွေကဘာလို့ဆေးပြီးတူနေကူတယ်ဒါပါအခုကစက်ဆေးတွေပေါ့ဗျာအခုခေတ်ဆိုလို့ရှိရင်ဆရာအောင်တော့မသာတော့ဘူးဆရာအောင်ဆိုတာကဈေးကြီးတယ်အဲ့တော့စက်ဆေးဆိုတာက100ဘူးလဲပေါ့လေ200ဘူးလဲပေါ့ရတယ်အဲ့တော့အရေးချင်းတွေအရန်ရော့ကြလာတယ်နော်အဲ့တော့ဟိုရန်ခုတွေလည်းအရန်ပေါ်လာတယ်ဘလောက်ပဲဥတွေတွေများများဥတွေကအသက်မဝင်ဘူးအဲ့ဒီစနစ်ကြီးကိုကျွန်တော်တို့အဲ့ဒါကြောင့်ပဲတိုင်းပြည်ကယူရင်းနဲ့ရှမ်းမာရေးစနစ်ကအသက်ငင်နေပြီးဒီဥနေမှာအများမကယ်လို့ရှိရင်တော့ကျွန်တော်အသက်ထွက်သွားလိမ့်မယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ကျွန်မပါဝင်ဆွေးနွေးကြမယ်ကျွန်တော်တို့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်ဥတင်ထေဝင်ရှိပါလေရှင်ဥတင်ထေဝင်ပါဝင်ဆွေးနွေးလို့ရပါပြီရှင
်ကျွန်တော်တို့မြန်မာပြည်ရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကတော့ပြောမယ်ဆိုရင်တော့ပြောဆုံးအောင်ဒီခဏခဏလုံးကတော့ဟိုဒီတော့ကျွန်တော်တို့တာတိုင်းကလည်းပဲတော်ပြည်တော်မှာအားလုံးကျန်းမာကျွန်တော်တို့ကြိုးကြရပါပဲအခုလည်းပဲငယ်တော်တော်ကတိုင်းမနေအောင်အတိုင်းမကြီးကြီးကျွန်တော်တို့အစိုးရရဲ့ဝန်ဆောင်မှုကတော့ညံ့ရင်းနေသေးတယ်ဆိုတော့ဒီမှာကြည့်ရအခုလည်းကျွန်တော်တို့ပြည်ပြည်ဆိုတဲ့ဒီမျိုးကရင်းကားဆေးရုံနဲ့တဲ့ဝင်ကြည့်ရင်ကရင်းကားတော်မကြီးကြတဲ့မှာပြုတ်သိမ့်လို့လေဝန်ဆောင်မှုကြောင့်ကြောင့်လည်းအရင်တိုင်းမဲ့ဒီဆရာမတွေကမန္တလေးကငေါတော်ငယ်ကျွန်တော်တို့ကကျွန်တော်တို့ဒီဒီအဖွဲ့ NGO တခုမှာကျွန်တော်ဒီဟိုစစ်ပါကုတို့ကြီးဈေးကမှာလည်းကျွန်တော်တို့ကဟိုဝန်ဆောင်မှုပေးတာလေကျေးတော်တော်ကကျွန်တော်လူလာထောက်ကကျွန်တော်ခုပေးပြီးသွားပြီအခမဲ့ကျွန်တော်ခုပေးပြီးသွားပြီเนาะအဲ့တော့ကျွန်တော်တို့ဒီ NGO တွေကနော်ကြတော့ဘူးလေဒီမှာဆိုရင်ပို့ပြီးတော့ဘယ်မှာစကြည့်ဘူးလို့ကြာကျွန်တော်တို့ဒီမှတ်တမ်းနေမှာရှိတယ်ကျွန်တော်မှတ်တမ်းမှာလည်းမှတ်ထားတယ်ဗျအ
ဲ့တော့ကျမတို့ပါဝင်ဆွေးနွေးကြမယ်ရှင့်နေကြီးဆရာဦးကျော်လင်းရှိပါတယ်ရှင့်ဆရာဦးကျော်လင်းပါဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့ခင်ဗျဟိုကျမရအခုဒီသောသောကျွန်တော်ပုံကိုပြောတာလည်းရှင်းပြဆရာပါဗျာဒါပေမဲ့ကျမရနဲ့ကျွန်တော်တို့ဆက်နွယ်နေမယ်လို့ထင်တယ်ဗျာဆေးဝါးကျွန်တော်တို့သူ့နိုင်ငံတွေမှာလက်ထက်စားတဲ့ဆေးဝါးတွေကဘာမှပြုတ်တော့ဝင်နေဗျအဲ့လိုဟိုဘယ်လိုမျိုးဆေးဝါးတွေကဆိုင်ရင်မိလားမမိလားမသိအကုန်လုံးပုံအဲ့ကျွန်တော်တို့ဒီရက်ွက်တွေဆေးဆိုင်တွေကျွန်တော်တို့မြို့နယ်တွေဆေးဆိုင်တွေဝယ်ရဆိုရင်ဒီဆေးဝါးအမခံရတဲ့ဘယ်သူမှလည်းဆေးဆေးချင်းလည်းမရှိဘူးအခုဆေးဆိုတာသူရောင်းကြည့်နေရောတတိပြတာသူအပိုင်းကျွန်တော်တို့ကတော့လူလူအပိုင်းသိကြတာပဲဗျအခုအထူးသဖြင့်အတူပြဟာဒီကျွန်တော်တို့လို့မဟုတ်
တဲ့တို့အစားအစာကိုအိန္ဒိယပြည်ကကျွန်တော်တို့စားဖို့ကိုကြည့်ကြရေးဌာနကကြွကြဲမှုကြောင့်လည်းတင်ညာချက်ထုတ်လိုက်တယ်။နောက်တဲ့တင်းတင်းကြပ်ကြပ်တုံးမြင့်ထားတယ်တဲ့။တို့ရှုံမဝင်တော့လေတဲ့။အဲ့ဒီမှာဆိုင်ငင်အမတာမှဆိုးရတဲ့မဲလမီးနေနဲ့ဓာတ်ညှိုးစားရဲ့အစိတ်တွေအဲ့ဒီကလေးနေမှုတွေမှာပါတဲ့တကြောင်ကျွတ်တို့နိုင်ငံကိုလောကတရားနောက်ကတင်းတင်းကြပ်မသွေးရဘူးလေ။ကျွန်တော်တို့နိုင်ငံပုံကိုယ်ရဲ့အဲ့ဒီကျင်းညာချက်ကိုမကြားလိုက်ဘူးထင်တယ်ဗျ။
ဟုတ်ကဲ့ရှင်ဆရာဦးချော်လင်းကျေးဇူးတင်ပါတယ်အဲ့တော့ဆရာဒေါက်တာမြင့်ဦးရှင်ခုနရှင်းနေယူဦးချော်လင်းဆွေးနွေးသွားတယ်လို့ပဲမြန်မာနိုင်ငံမှာဆေးဝါးတူတွေရဲ့အန်တီရဲနောက်ခါဘေးအန်တီရဲမကင်းတဲ့ဒီကလေးနှုတ်မုံလိုမျိုးဒီကုန်ပစ္စည်းတွေရဲ့အန်တီရဲကလည်းရှိနေတယ်လို့သူကဆွေးနွေးသွားပါတယ်ဆရာဒါနဲ့ပတ်သက်ပြီးဆွေးနွေးပေးပါရှင်ဘလောက်အန်တီရဲကြီးနေပါလဲ
အန်တီရဲကြီးရဆိုတာကခုနရှင်းနေယူပြောသလိုပဲပေါ့လေနော်တကယ်ဥပဒေကရှိပြီးသားနော်ကျွန်တော်တို့ဒီ CW နဲ့ခုနကဒီအစားအစာကိုစစ်စစ်ရေးအဖွဲ့ဆိုတာရှိပြီးသားဒါပေမဲ့ဒါတွေအကုန်လုံးဟာနေဆက်ဒေသတွေကိုချော်ဖြတ်လာတယ်ချော်ဖြတ်လာပြီးတော့အဲ့မှာနေဆက်က gate တွေမှာအဆင့် symbol လက်ပေးလိုက်ယူမှုတွေနဲ့ပြည်တွင်းကိုသွင်းတယ်သွင်းရင်းနဲ့ပြည်တွင်းမှာရောက်လာတာပေါ့နော် CW တွေထုံးနေတော့တစ်ချိန်လုံးကဆိုလို့ရှိရင်ဆေးကုမ္ပဏီတစ်ခုကတည်ယုံဝင်ပေါ့နော်ကျွန်တော် cerebral license ဆိုတဲ့ဆေးပါပဲကျွန်တော်လေးဖြတ်တဲ့လူတွေကိုသုံးတာအဲ့ဒီသုံးတဲ့ဆေးကိုကျွန်တော်ကပြည်တွင်းမှာရှိတဲ့စံကြားရေးမှုချုပ်ချက်ကိုချင်းကားရပြီးတော့သူ့စီရနဲ့အကုန်လုံးသူကတစ်ခါတည်း sole agent ပေါ့ဗျာဒီကနေ့ကတော့ဖြန်းနေအဲ့ဒီဆေးက FDA ကဘာမှတော့မလုပ်သေးဘူး။ဘာမှဒီမှာစပြီးစမ်းသပ်တာပေါ့ဗျာ။အဲ့တော့တခါထိုးမယ်ဒီဆိုရှင်သူကတစ်ချိန်ကို20လုံးထိုးရတယ်။သူ့ဆရာနေပဲအကုန်လုံးဝင်ရတယ်။ဘာတကူဒီဆရာဆရာကြီးတွေကအကုန်လုံးသူ့ဆရာပဲဝင်ရတယ်။အဲ့တော့အဲ့ဒီလိုနီးနဲ့6လတည်းနဲ့သူလည်းဘယ်လောက်ထိချမ်းသာသွားလဲတော့မသိဘူးပေါ့လေ။ဒါပေမဲ့နောက်ပိုင်းမှာဒီဆေးက FDA ကြာလာတယ်။အဲ့တော့ FDA မကြခင်တဲ့ဘာမှဒီနိုင်ငံမှာစမ်းသပ်တယ်။စမ်းသပ်ပြီးတော့တယောက်တူးတွေပိုင်းလုပ်ပြီးတော့ဒီတွေကနေချန်ချန်နဲ့အလုံးအကျိုးမြတ်တွေရရှိသွားတယ်။အဲ့လိုနည်းနဲ့ဗမာပြည်မှာဘလောက်ထိရှိနေသလဲဆိုတာဒါကကျွန်တော်ခံမှန်းတာဒါကျွန်တော်သိတဲ့တစ်ခုစေးနံပါတ်လေးတစ်ခုကျွန်တော်ပြောပြတာဒီလိုဒီလိုနည်းနဲ့စေးတွေနဲ့ဝင်လာတဲ့နောက်ကဆရာဝန်တွေကိုပေါင်းစည်းပြီးတော့စေးကုမ္ပဏီတွေကနေပြီးတော့နိုင်ငံတကာတွေကိုကုမ္ပဏီတွေမှန်းနဲ့သူတို့ညာခံတွေတက်ဖို့တွေအပန်းဖြေခီးထွက်ဖို့တွေအခုမနေ့တနေ့ကပဲကျွန်တော်ကိုရီးယားကိုဆရာဝန်တွေအုပ်စုလိုက်ခေါ်သွားတဲ့စေးကုမ္ပဏီရှိပါတယ်အဲ့တော့ AC ကိုဖိနေဆရာအောင်လေးနဲ့ပေါင်းပြီးတော့ဆေးဝါးတွေကိုကျွန်တော်သုံးကြတယ်ပေါ့ဗျာအဲ့ဆေးဝါးတွေထဲမှာ FDA ကျွန်တော် approve တာရှိတယ် approve မဟုတ်တာရှိတယ်ပေါ့နော်အဲ့တော့ကျွန်တော်နေဆက်တွေအခုတစ်ခါနေဆက်တွေသားဝင်လာတဲ့ဆေးတွေယနေ့ရန်ကုန်မှာလည်းအဲ့ဆေးတွေများပြီဗျာယနေ့အစိုးရတော့ဒါတွေကိုလိုက်ဖို့ထုတ်နေတယ်ပေါ့လင်းစာထဲမှာလည်းပါတယ်ဥပမာလွတ်မှုကအစပေါ့လေအဲ့တော့အစားတော့တွေမှာတော်နည်းလကောင်းပဲအဲ့တော့ဥပဒေရှိရနဲ့ဥပဒေကိုတလုံးကြားတလုံးကြားပေါ့နော်ကျွန်တော်အကျိုးများမိမိကိုယ်ကျိုးအတွက်ကျွန်တော်တုံးချနေတဲ့လူတွေတောင့်ဒါတွေကအန္တရာယ်ကြီးတယ်ဒါတွေကြောင့်ကျွန်တော်ပေခဲ့တဲ့လူတွေလည်းအများကြီးပဲယောဂဖြစ်ခဲ့တဲ့လူတွေလည်းအများကြီးပဲစမ်းသပ်ခံရတဲ့လူတွေအများကြီးပဲအဲတော့ကျွန်တော်ဒီဟာကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ခဏအစိုးရရဲ့ခုနပြောတဲ့အာဏာပိုင်တွေရဲ့အရေးအမှုညံ့ပြင်းလာပဲပေါ့နော
်ဒါ
ဒီခါလေးဆက်ဆက်လို့ပြောလိုက်ပြီဆရာဝန်တွေကိုကျွန်တော်ကလိုင်စင်တန်းတိုးဖို့လိုင်စင်တန်းတွေမြင့်နေဒါပေမဲ့လိုင်စင်မရှိဘဲဈေးကူတာနေတဲ့လူတွေမှာအများကြီးပဲတနိုင်ငံလုံးမှာဆရာဝန်ဦးကြီးရမှာ4000ရှိအောင်ပဲအဲခုနကလိုင်စင်မရှိဘဲကူရတဲ့လူတွေကသူ့ရဲ့3000-4000မကဘူးခြေရွာတိုင်းမှာရှိပါတယ်ရန်ကုန်မြို့ရဲ့တစ်ဖက်ကမ်းမှာတော့ရှိပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါရှင်အဲ့တော့ကျမတို့သောရရှင်ဆရာပြောသလိုပါပဲဒီဈေးဝါအတူတွေရဲ့အန်တီရဲ့ရှိနေတယ်လို့တစ်ဖက်မှာလည်းကျမတို့သောရရှင်တယောက်ကိုသားသားဆိုတဲ့လူစာရေးသားပေးပို့လာတဲ့ဟာလို့လည်းကျမဖတ်ပြချင်ပါတယ်အဲ့ဒါတော့ဒီမြန်မာနိုင်ငံရဲ့လက်ရှိကျန်းမာရေးစနစ်ကပိုက်ဆံမရှိရင်တရားမဲ့စနစ်ပါတယ်ဒီဘီဘိုးစီဘိုးလို့အသေးယောဂါမျိုးတောင်မှဟိုစစ်ဆေးဖို့မထဟိုကုသဖို့မဆိုနဲ့စစ်ဖို့ဆေးဖို့တောင်မှပိုက်ဆံမတက်နိုင်တော့ဒီတိုင်းပဲနေချရတဲ့လူတွေလည်းတပုံတပင်ရှိပါတယ်တဲ့အဲ့တော့မတ်ရွှေကြတို့အနေနဲ့ရောဒီအရေးပေါ်လူနာတွေကူညီပေးတဲ့နေရာမှာငွေကြေးမတက်နိုင်လို့မကုနိုင်ခဲ့တဲ့အခြေအနေမျိုးတွေများရှိခဲ့ပါသလားရှင်ဘလို့အခြေအနေမျိုးတွေရှိပါလဲအင်းကျွန်
တော်တို့အများဆုံးတွေ့ရပါတယ်ရှင်အဲ့ဒါကအားလဲဆိုတော့အခုတစ်ဖြစ်ဒီနေရကလူနာရအချင်းမမသိအောင်ရောက်လာကြတာတွေရှိကြပါတယ်။ဒါကလည်းဒီကျမတို့သူ့ကိုလေးလိုက်တဲ့အချိန်မှာဘာတတ်မှုလဲဒီလိုအချိန်ကဘာတတ်မှုလာလဲ။ဒါကလည်းဆိုပတ်စံမကတ်နိုင်ဘူး။အဲ့လိုအနေနဲ့ဖြေကြတာ။ဘာကြောင့်လဲဆိုပတ်စံမကတ်နိုင်ဘူးသီလကုမယ်ဆိုရင်ပတ်စံအရင်ကုန်မယ်။ကုန်မဖြစ်တဲ့အတွက်သူတို့မှငွေကြီးမကတ်နိုင်တဲ့အတွက်လူနာကိုငါကုရတဲ့အချိန်မှာသူတို့နောက်ကျတယ်။တချို့နောက်ကျတဲ့ဟာကိုကျမတို့အနေနဲ့ဟိုကုနေတော့ကုနေပြီပါတယ်ဒီရကျလာကျမကသူ့ကိုကူညီရကျမရဲ့အမှုရှင်တွေကလည်းလူတန်းလေးလေးကျမတို့ကိုကူညီနိုင်တယ်။ဒါမျိုးလူနာတွေလည်းကျမတို့ကြည့်ရတယ်။နောက်ကန်ဆာကန်ဆာလူနာတွေလည်းကျမတို့ကြည့်ရပါတယ်။သူတို့ကြည့်ရတဲ့နေရာမှာသူတို့ကလည်းတချို့တူလူကြတော့လည်းဘဝဖြစ်နေတဲ့သူ့ကိုရင်တစ်ခါအရန်ကုန်မယ်ဆိုတဲ့စိတ်ကရှိနေကြတယ်။ဒီလိုလေအဲ့ဒီရတဲ့နည်းကြည့်ကိုသူတို့ကြည့်တယ်လည်းကျုံ့ရတာကိုအဲ့ဒါတော့သူ့ကိုမယ်ဆိုရင်တစ်ခါအရန်ကုန်မှာပဲဆိုတဲ့အပြင်သိမှုတွေလေးတွေနဲ့ကြည့်ကြတယ်။ဒီကြတဲ့နေရာမှာလုံမဆင်းရဲရလာကြတာဒီမှာအများကြီးကြုံပြရပါလေရှင
်။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါမရွှေချာချေးစုပါ။အဲ့တော့ဆရာဒေါက်တာမြင့်ဦးကျမတခုမေးချင်ပါတယ်။ဒီလိုအခြေအနေပေါ့နော်။ ဒီနိုင်ငံသူနိုင်ငံသားတွေပြည်သူတွေအနေနဲ့အသက်အန္တရာယ်နဲ့ကြုံနေရပြီဆိုတဲ့ရင်ဆိုင်နေရပြီဆိုတဲ့အခြေအနေမှာအစိုးရအနေနဲ့တာဝန်ယူပြီးကုသပေးဖို့ဟိုပြက်ကွက်နေတဲ့အပေါ်မှာရောဆရာအနေနဲ့ဘာများပြောချင်ပါလဲဒီကိစ္စဟာလုတ်ပေးဖို့မသင့်ဘူးလားလုတ်ပေးနိုင်တဲ့အနေအထားရောမရှိလို့လားရှင်ဆရာ
အဲ့တော့ဆိုရမှာပတ်စံမရှိဘူးပတ်စံမရှိဘူးညနေအခုကျွန်တော်တို့ပတ်စံကိုဆယ်လာတိုးပေးလိုက်ပါပြီတိုးပေးလိုက်တော့ဟိုဒီရှင်းနှစ်မှာဆိုလို့ရှိရင်ကျွန်တော်တို့ကျပ်ပေါင်းဘီလီယံပေါင်း958ဘီလီယံကိုခုကျမ်းမာရေးဝန်ကြီးချုပ်ကသုံးဆွဲနိုင်ွယ်ရသွားပြီအဲ့တော့သူဘာလုပ်မလဲသူလုပ်တဲ့ခါကျတော့သူကစီးုံနေမှာစီးဝါးတွေဖြစ်မယ်စီးုံမှာဝန်ထမ်းတွေခတ်မယ်စီးုံနေမှာပစ္စည်းပစ္စည်းတွေခတ်မယ်ဒါဟာကျွန်တော်ခုနပြောတဲ့ secondary care လို့ခေါ်တဲ့စီးုံရောက်မှကုတဲ့ဟာလေအဲ့တော့ကျွန်တော်တို့ကပြောင်းတတ်တာကိုကျွန်တော်ကပြောင်းလာမယ်။ဒါဆိုတော့ primary care ပေါ့အခြေခံကျန်းမာရေးဆောင်ရှောက်မှုမှာတာပြီးရင်းနှီးမြှုပ်နှံရမယ်။ရင်းနှီးမြှုပ်နှံရဲဆိုတာကကျွန်တော်ပြည်ပရင်းနှီးမှုပြင်ပြည်တွင်းရင်းနှီးမှုကိုကျွန်တော်ပိတ်ခေါ်ရမှာပေါ့။အဲ့တော့ဒါကဖြည့်ရှင်းတဲ့နည်းတစ်ခုကိုကျွန်တော်တင်ပြတာ။ urea primary care ကိုမိမိနေတယ်ဆေးရုံမှာပဲခုနပြောတဲ့ပြီးဖို့စီဖို့ဆေးရုံရောက်မှာပဲခုဖို့အတွက်ဆိုတာဖြစ်အောင်ဘယ်လိုကာကွယ်မလဲ။အဲကာကွယ်စည်းတွေဘယ်လိုထိုးမလဲ။အလားဘယ်လိုထိုးပေးမလဲ။အဲ့ဒါအစိုးရကတာဝန်ယူလုပ်တာမဟုတ်ဘဲနဲ့ကျွန်တော်တို့ခုနအသေးဖောင်ဒေးရှင်းလို့ကလိုက်လုပ်နေတာ။တော့အစိုးရမှာတာဝန်ပြက်ကွက်တယ်လို့မြင်ရတယ်။အဲ့ဒီကအစိုးရကသူ့ဝန်ထမ်းတွေမလောက်ဘူးလို့ပြောမယ်။သူ့ငွေမလောက်ဘူးလို့ပြောမယ်။အဲ့တော့ကျွန်တော်ပြင်ပမှာကုနေတဲ့ဆရာဝန်တွေဟာ13,800လောက်ရှိတယ်။အစိုးရဝန်ထမ်းဆရာဝန်က10,000အောက်ပဲရှိတယ်။ကျွန်တော်ရှိလာရင် 9,800 ပေါ့ဗျာ။အဲ့တော့ပြင်မှာ GB လောက်ကန်စားနေဆရာဝန်က10,800ဒါတွေနဲ့တော့ပူးပေါင်းပြီးတော့ကျွန်တော်ဆိုပါတော့ secondary care ပေါ့ဆေးရုံကုတဲ့ဆရာတွေနဲ့ primary care GB ထိုင်နေတဲ့ဆရာဝန်တွေပူးပေါင်းပြီးတော့ public private partnership ပေါ့ဗျာ။ဆိုတာကအစိုးရနဲ့ပုဂ္ဂလိကကျွန်တော်တို့ partnership ဆိုတာကတောင်းတဲ့တယောက်ကလည်းဟိုနေမျှဝေခံမျှဝေစားပေါ့ဗျာအချို့အမြတ်လည်းရမယ်အကုန်ကိစ္စကလည်းတက်မယ်ပေါ့ဒါမျိုးပေါ့ဗျာအဲ့ဒါ partner ဖွဲ့တာပေါ့ဒီလိုလုပ်ငန်းကြီးဆိုတော့စမှာပေါ့နောက်တစ်ခါကျွန်တော်ကအစိုးရမှာငွေမတက်နိုင်လို့ရှိရင်ကျွန်တော်တို့တခြား need နဲ့ပေါ့ငွေရှာတာပေါ့ဗျာ health financing အခုသူတို့စမ်းတော့လုပ်နေပါပြီအာမခံစနစ်ပေါ့ကျမကြီးအာမခံစနစ
်မရွှေချာရှင်အခုအစိုးရအနေနဲ့သူတို့ကျမကြီးစောင့်ရှောက်မှုကိုလုံလုံလောက်လောက်မပေးနိုင်တဲ့တစ်ဖက်မှာမရွှေချာတို့လိုကူညီပေးနေတဲ့အဖွဲ့အစည်းတွေကိုနဲ့ပူပေါင်းဆောင်ရွက်မှုအထောက်ပံ့ပေးမှုမှာရောအားရကျေနပ်စရာရှိပါရဲ့လား
ကျမတို့ထောက်ပံ့ပေးရလို့တော့မရှိအခုလိုပေါ့ကျမတို့လူသားနာဒီရဲ့ဝမ်းမလူနာတွေဆင်းရုံတက်နေတဲ့လူနာတွေကိုကျမလူသားနေကျမတို့လူသားမှုကိုပဲတော်တော်ကြီးကြီးခွင့်ပြုပါတယ်တခါတလေကြားလို့ရှိရင်ကျမတို့ကလူနာအဓိကကျမတို့ကကြုံတွေ့ရတဲ့အကြီးဆုံးအခက်ခဲကဝမ်းမလူနာဝမ်းမလူနာကဆင်းရုံတက်ရမယ်ကျမတို့လမ်းခေါ်တယ်ကျမတို့သွားခေါ်တယ်သွားခေါ်လိုက်တဲ့အချိန်မှာကျမတို့ဆင်းရုံပို့တဲ့အချိန်မှာလူနာကောင်းမရှိဘူးသူတို့လုံးဝလက်မခံပါဘူးဘဝနဲ့မကလည်းတော့ကျမတို့မှလည်းအရင်ခက်ခဲပါလေ။အဲ့တော့ကျတော့အမှုအနေနဲ့ကျတော့လေဟုတ်ပါတယ်။ဒီနာတော့မရှိဘူးဒီနာကိုကြည့်ဖို့သူတို့ဆေးရုံကလူတွေနဲ့လေကြည့်မဲ့လူမရှိတဲ့အတွက်သူတို့မှလည်းခက်ခဲတယ်။ကျမတို့ဟိုအသေးအနေနဲ့ကျတော့လေဒီနာကိုဟိုဒီဒီရကျမတို့အကြောင်းကြားတယ်ကျမတို့ကပတ်ခေါ်တယ်ခေါ်ပြီးဆေးရုံပို့တယ်ဆေးရုံရောက်တဲ့အချိန်မှာဒီနာတော့မရှိလို့ဆိုကျမတို့မှဒီနာကိုဘယ်လိုပြန်တပ်ပို့ရမှန်းသိဘူး။
ဟုတ်ကဲ့ပါရှင
်
ဟုတ်ကဲ့ပါရှင်မဆွေချာကျေးဇူ
းတော်ပါနော်ဒီကနေကျမတို့တော့ကောက်ရမှာတော်တော်ကိုကြောက်နေပြီ
ဟုတ်ကဲ့ပါရှင်
ကျမတို့အနေနဲ့လည်းလုံးဝအဆအဆုံးတောင်းလို့ဘယ်လိုမှမယူနိုင
်ဟုတ်တာပေါ့ဟုတ်ပါတယ်ရှင်မဆွေချာကျေးဇူးတင်ပါတယ်ရှင်အင်္ဂါနေ့ညချမ်းထက်ရိုက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတော့တယ်ဒီမှာပဲရန်နာခွင့်ပြုပါရှင်ဦးဆောင်ဆွေးနွေးပေးခဲ့ကြသူတွေပါဝင်ဆွေးနွေးခဲ့ကြတဲ့ကျမတို့သောရရှင်နဲ့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
ဟုတ်တခုနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေနဲ့နောက်ဆုံးရသတင်းတွေကိုကျမတို့ Facebook စာမျက်နှာမှာလည်းသရရှင်နေဖတ်ရှုအားပေးနိုင်ကြပါတယ်။လိပ်စာကတော့ VOA Burmese ဖြစ်ပါတယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
အခရီးလိုက်စားမှုအမြင့်ဖြတ်ချေမှုန်းရေးဟာအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီရေးလုပ်ငန်းစဉ်မှာအဓိကတော့ချက်တစ်ခုဖြစ်ကြောင်းနိုင်ငံတကာမူးယစ်ဆေးတိုက်ဖြတ်ရေးနဲ့ဥပဒေစိုးမိုးရေးဆိုင်ရာအမေရိကန်လက်ထောက်ဝန်ကြီးဝီလျံဘရောင်းဖီးလ်ကပြောပါတယ်။အခရီးလိုက်စားမှုတိုက်ဖြတ်ရေးမှာအမေရိကန်ကနမူနာကောင်းတစ်ရပ်အဖြစ်ရှေ့ကဥဆောင်နိုင်ဖို့ကြိုးစားနေပါတယ်။နိုင်ငံသားကအကျင့်ပြက်ချစားတဲ့အစိုးရအရာရှိတွေအမေရိကန်ကိုလာရောက်ခွင့်ညှင်းပယ်တာပါဝင်အဂရီလိုက်စားမှုကျူးလွန်သူတွေကိုအဓိကပြစ်မှတ်ထားပြီးသူတို့ရဲ့တရားနည်းလမ်းမကျဘဲရယူထားတဲ့ဝင်ငွေတွေကိုအမေရိကန်မှာရောကဘာတလွှားမှာပါဝင်မလာအောင်လဲပိတ်ပင်ဟန်ထားပါဗျ။ဒီနည်းနဲ့2004ခုနှစ်ကစလို့အမေရိကန်ဒေါ်လာ143သန်းတန်ဖိုးရှိတဲ့ပစ္စည်းတွေကိုတရားရေးဝန်ကြီးဌာနကပြန်ပို့ပေးခဲ့ပါဗျ။ဒါအပြင်လောလောဆယ်မှာလည်းအမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့ခိုးယူထားတဲ့ပစ္စည်းတွေအတွက်တရားစွဲဆိုထားတာတွေရှိပါဗျ။ နိုင်ငံရခြားအဂရိလိုက်စားမှုဆိုင်ရာအဥပဒေအရပြည်ပနိုင်ငံတွေကအစိုးရအရာရှိတွေရဲ့အကျင့်ပျက်ချစားမှုတွေကိုအမေရိကန်ပြည်ထောင်စုကတိုက်ဖျက်နှိမ်နင်းပါတယ်။မကြာခင်နှစ်တွေအတွင်း INL ခေါ်နိုင်ငံတကာမူရစ်စေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါများတိုက်ဖျက်ရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စတွေအပါအဝင်ကမ္ဘာတလွှားမှာအဂရိလိုက်စားမှုတိုက်ဖျက်ရေးကနဦးလှုပ်ရှားမှုတွေကိုတိုးချဲ့ဆောင်ရွက်ဖို့နိုင်ငံသားရေးဝန်ကြီးဌာနကဆုံးဖြတ်ခဲ့ပါတယ်။ယူကရိန်းမှာအဂရိလိုက်စားမှုတိုက်ဖျက်ရေးအတွက်ပြည်ထရေးဝန်ကြီးဌာနကအသစ်ခတ်မဲ့အရာရှိသစ်9000အတွက်လူသစ်စုဆောင်းတာနဲ့လူရစ်စစ်ဆေးမှုတင်နန်းပို့ချတာတွေကို INL အဖွဲ့ကထောက်ပံ့ခဲ့ပါတယ်။ဒီလိုထောက်ပံ့မှုရဲ့အရလကတော့ယူကရိန်းပြည်သူတွေကြားရဲတပ်ဖွဲ့ဝင်တွေကိုထောက်ခံမှုဟာ85ရာခိုင်နှုန်းထိရှိလာတာကြောင့်ရဲတပ်ဖွဲ့ဝင်တွေပျော်ရှင်ကျေနပ်ခဲ့ကြရပါတယ်။2015-2016အတွင်းဂွာတီမာလာမှာလည်းအဲ့ဒီလိုထင်ရှားတဲ့စီမံကိန်းတွေရှိခဲ့ပါတယ်။2008ခုနှစ်ကလေးကအမေရိကန်ကမတီပေးခဲ့တဲ့ဂွာတီမာလာတွင်ပြစ်ဒဏ်ခတ်ခြင်းမခံရသူများစန့်ကျင်ရေးဆိုင်ရာနိုင်ငံတကာကော်မရှင်အဖွဲ့ရဲ့စုံစမ်းမှုတွေကနေအခွန်ကောက်ခံမှုတွေမှာအဂရိလိုက်စားတာအကျဉ်းထောင်စနစ်အမျိုးသားရဲတပ်ဖွဲ့လူမှုဖူးလုံရေးဆိုင်ရာကြက်မာရေးအဖွဲ့နဲ့နေရာနှက်ကအစိုးရလုပ်ငန်းဌာနတွေအတွင်အဂရိလိုက်စားမှုတွေကိုစနစ်တကျတိုက်ဖြတ်တာဖန်စီအရေးယူတာတွေကိုဆောင်ရွက်နိုင်ခဲ့ပါတယ်။အထူးသဖြင့်သမတအော်တိုပရက်မော်လီနာနှုတ်ထွက်ပေးခဲ့ရယုံမကသူ့ကိုအကျဉ်းချထားပြီးစုံစမ်းစစ်ဆေးမှုတွေကိုလည်းလုပ်ခဲ့ပါတယ်။အကျဉ်းပြတ်ချဆောင်မှုကိုတိုက်ဖြတ်တားဆီးတာဟာအစိုးရတရားရဲ့တာဝန်ရှိမှုတစ်ခုတည်းမဟုတ်ပါဘူး။အခြေခံနေစပြီးတိဆောက်ယူရမယ်တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိရေးအရက်သားပြည်သူတွေရဲ့တောင်းဆိုမှုလည်းပဲဖြစ်ပါတယ်။မက္ကဆီကိုမှာတော့အမေရိကန်ပြည်ထောင်စုကဒေတာရင်းအဆင့်အဂရိလိုက်စားမှုတွေကိုဖော်ထုတ်ဖို့စုံစမ်းစစ်ဆေးရေးသတင်းတောက်တင်ဒန်းတွေကိုထောက်ပံ့ကူညီပါတယ်။အရက်သားတွေသတင်းတောက်တွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးအဂရိလိုက်စားမှုတွေကိုဖော်ထုတ်ဖို့လုပ်ပိုင်ခွင့်အာဏာရှိရမှာဖြစ်တယ်လို့ပြစ်မှုကျူးလွန်သူတွေကိုတရားစွဲဆိုတာအမှုစီရင်တာတွေအပေါ်မှာလွတ်လပ်စွာရေးသားဖော်ပြခွင့်အတွက်ဘေးကင်းလုံခြုံမှုရှိရမှာလည်းဖြစ်ပါတယ်။လက်ထဝင်ကြီးဘရောင်းဖီးလ်ကအဂရိလိုက်စားမှုတိုက်ဖျက်ရေးဆိုတာစာရိတ္တအတွက်တည်းမဟုတ်ဘဲလူမှုအတိုင်းဝိုင်းအတွင်းကလူချင်းဝိသိခါပိုင်းနဲ့လည်းပိုးပြီးတော့သက်ဆိုင်ပါတယ်လို့ပြောပါတယ်။ကျွန်တော်တို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ပြီးတည်ငြိမ်နေအောင်ကျွန်တော်တို့ရဲ့လုံခြုံရေးနဲ့ကျွန်တော်တို့အနာဂတ်ကိုကာကွယ်ပေးဖို့ဆိုရင်ကျွန်တော်တို့ဟာအဂရိလိုက်စားမှုကိုနေဆက်ဒေတာတွေမှာရောကျွန်တော်တို့ရဲ့နိုင်ငံတကာကမိတ်ဆွေတွေကြားမှာပါတိုက်ဖျက်သွားရမှာဖြစ်ပါတယ်လို့လည်းဝင်ကြီးဘရောင်းဖီးလ်ကပြောပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘောကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အာဘောမဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအကြီးအကျယ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မဆုမြတ်မွန်ကတင်ပြမှာပါရှင
်။တူရကီနိုင်ငံအစ္စတန်ဘူလ်မြို့တော်ကနိုင်ငံတကာလေဆိပ်မှဒီအင်္ဂါနေ့ညပိုင်းတုန်းက31ရက်ထက်မနည်းသေဆုံးပြီးတော့60ထက်မနည်းဒဏ်ရာရသွားတဲ့ဘုံခွဲတိုက်ခိုက်မှုတွေကိုဒီအသေးခံဘုံခွဲသူ3ယောက်ကလုပ်ခဲ့တာဖြစ်တယ်လို့အစ္စတန်ဘူလ်အုပ်ချုပ်ရေးမှူးကပြောပါတယ်။လေဆိပ်ရဲ့ဆက်ရောက်ခန်းမအဝင်ပေါက်ကိုပစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့ပုံရပြီးတော့အသေးခံဘုံခွဲသမားတစ်ယောက်ကသူ့ကိုယ်သူအသေးခံမဖောက်ခွဲခင်မှာ Kalashnikov rifle တနက်နယ်လေးပစ်ခတ်ခဲ့ပါတယ်။ဘယ်အဖွဲ့ကမှတော့အခုချိန်ထိသူတို့ရဲ့လက်ချက်လို့ပြောကြားခြင်းမရှိသေးပါဘူး။လီဗျားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်တပ်ရုံးမှ2012ခုနှစ်တုန်းကအမေရိကန်၄ယောက်အကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခံခဲ့ရတဲ့ကိစ္စအပေါ် Republican တွေဥဆောင်တဲ့စုံစမ်းစစ်ဆေးမှုဟာအင်္ဂါနေ့တုန်းကပြီးဆုံးသွားပါပြီ။အဲဒီတုန်းကအကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်နေစဉ်မှာအမေရိကန်စစ်တပ်ဖက်ကတုံ့ပြန်ဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့ Republican အများစုပါဝင်တဲ့စုံစမ်းစစ်ဆေးအဖွဲ့ကပြောပါတယ်။သမ္မတ Barack Obama နဲ့အဲဒီအချိန်တုန်းကကာကွယ်ရေးဝင်ကြီးတို့ကအမိန်ပေးခဲ့ပေမဲ့လည်းဘန်ဂါဇီမြို့စီကိုအမေရိကန်စစ်တပ်ကိုဆေလွတ်ခဲ့ခြင်းမရှိဘူးလို့စုံစမ်းရေးအဖွဲ့ဥက္ကဋ္ဌအောက်လွှတ်တော်အမတ်ထရေးကော်ဒီကဒီစာမျက်နှာ600ပါတဲ့စုံစမ်းမှုအစီရင်ခံစာထုတ်ပြန်စင်မှာပြောကြားခဲ့ပါတယ်။ဒီခါ EU ဥရောပသမဂ္ဂတွေကနေဘရစ်တင်နိုင်ငံခွဲထွက်မယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တဲ့ EU ခေါင်းဆောင်တွေနဲ့ဗြိတိန်ဝင်ကြီးချုပ်ဒေးဗစ်ကင်မရွန်တို့ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာတွေ့ဆုံခဲ့ပါတယ်။နှစ်ရက်ကြာကျင်းပနေတဲ့ဥရောပကောင်စီထိပ်သီးစည်းဝေးပွဲမှာဗြိတိန်နိုင်ငံခွဲထွက်မဲ့လုပ်ငန်းစဉ်တွေကိုအတိအကျဘယ်တော့ဆမှာလဲဆိုတဲ့မေးခွန်းတွေနဲ့ဝင်ကြီးချုပ်ကင်မရွန်ဟာရင်ဆိုင်နေရပါတယ်။ဗြိတိန်ရဲ့ရပ်တည်မှုကိုမကြခင်မှာရှင်းရှင်းပြောစီခြင်းတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌကလည်းဥရောပပါလီမန်အရေးပေါ်အစည်းအဝေးမှာပြောကြားခဲ့ပါတယ်ရှင်
။ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကတော့ဦးဆန်မိုးဝေပါ။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်။ဗုဒ္ဓဖုနေ့နနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။တော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.